America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များခင်ဗျာ VOA American တိုင်းရဲ့2023ခုနှစ်ဩဂတ်16ရက်ဗုဒ္ဓဟူးနေ့မနက်ခင်းမြန်မာပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းတိုမီတာ24.50 52နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook YouTube နဲ့ website ဆာမျက်နှာတွေကနေမနက်ပိုင်း6နာရီကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကညီညာရေးပါခုမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတက်ဆက်သွားမှာဖြစ်ပါတယ
်ကျွန်တော်တပောင်သားမှာအန်ဒီခတ်သိန်းကင်းငိုင်းကြပါစေဒီနေ့တက်လာတဲ့သတင်းတွေကတော့ American တောင်ကိုရီးယားနဲ့ဂျပန်တို့ဒီပတ်တွင်ကျင်းပမဲ့သုံးနိုင်ငံထိပ်သီးအစည်းအဝေးကိုတင်းမာမှုကြီးမားလာအောင်စပယ်တဲ့အစည်းအဝေးဖြစ်မမြင်ဖို့တရုတ်ကို American ကပြောလိုက်ပါတယ်နက်ရှိုင်းနဲ့ဆက်ဆက်ရေးတိဆောက်ထားကြောင်းထုတ်ပြတဲ့အနေနဲ့ကာကွယ်ရေးကဏ္ဍပါဝင်ရုရှားနဲ့မြောက်ကိုရီးယားဟာပုံမှန်နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်နေတဲ့ကြောင်းရုရှားဆိုတာသတင်းစာကရေးလိုက်ပါတယ်2016ခုနှစ်အာဆီယံလက်ချောက်ဥက္ကဋ္ဌနေရာကိုမြန်မာနိုင်ငံကယူမယ်မဟုတ်ဘူးလို့သတ္တမအတိုက်ဝန်းမှပြောနေတဲ့သတင်းနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုကိုငင်းညာအေးနဲ့တင်ပြပေးကြမှာပ
ါဟုတ်ကဲ့ပါဒီလိုထိတဲရောက်သတင်းတွေအပြီးမှာနားဆင်ရမှာတခုကတော့
ကျွန်တော်တို့ချင်းမျိုးတတ်တမတော်ဦးဆောင်မှုနဲ့ဗလမ်68တိုင်းဌာနချုပ်ကိုကျွန်တော်တို့ကသွားရောက်ပြီးတော့တိုက်ခိုက်တာပေါ့နော်ဒါကျွန်တော်တို့ခက်ခတ်တက်ရောက
်ချင်းမျိုးသားတက်မတော်ပြောခွင့်ရစလိုက်ထက်နေပြောတော့တာပါအပြည့်အစုံကိုနောက်ပိုင်းမှာကြားရမယ်မခွေးစကိုင်းချင်းပြည်နယ်တွေကစည်ရေးအခြေအနေသတင်းပေးဖို့ကြမှာနားဆင်ရပါမယ်ဒါပြင်နိုင်ငံတကာသတင်းဆောင်မတွေတင်ဆက်ပေးဖို့ရှိသလိုဒုတိယပိုင်းနိုင်ငံဝန်မှာတော့အတန်ထက်မြန်တဲ့ hypersonic တိုက်ခိုက်ရေးလက်နက်ပစ္စည်းတွေအကြောင်းရှင်းပြချက်အပြင်ပတ်စဉ်ကဏ္ဍတွေမှာတော့လူကြိုက်များတဲ့ social media တွေပေါ်ကသတင်းတွေကြောင်းကဘာတလွားခီးသွားအစီအစဉ်မြေကြီးဩဇာနဲ့ American နိုင်ငံရဲ့အကြောင်းတွေကိုပြပြဆုံဆုံတက်ဆက်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ဒီကနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဆရာဦးတမောင်တန်းနဲ့အတူကျွန်တော်ညီညီကပြောပြပါမယ်ခင်ဗျာ
။ American နဲ့ Korea နဲ့ Japan တို့ဒီပတ်တွင်ချဲ့ပါမယ်သုံးနိုင်ငံထိပ်သီးစည်းဝေးကိုနိုင်ငံတင်ပါမှုကြီးမားလာအောင်စပယ်တဲ့စည်းဝေးဖြစ်တရုတ်ကမရှိမြင်သင့်ဘူးလို့ American နိုင်ငံသားရေးဝန်ကြီးဌာနဒုတိယပြောရေးဆိုခွင့်ရှိသူဗေဒတ်ပတဲလ်ကအင်္ဂါနေ့ကပြောလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနကပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေရဲ့ဘေးကွန်းကိုဖြည့်ချရင်းအခုလိုပြောသွားခဲ့တာပါ။ကျွန်တော်တို့သုံးနိုင်ငံရဲ့ဘုံကျိုးစည်းပွားတော့ယုံကြည်တဲ့နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်ကြပြီးသုံးနိုင်ငံမိတ်ဖက်ဆက်ဆံရေးကိုပုံမှန်နဲ့ဆိုင်အောင်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်လို့ဒုတိယပြောရေးဆိုခွင့်ရှိသူကဆိုပါတယ်။နော်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ချိတ်ချောက်မှုတွေကိုရင်ဆိုင်နေရချိန်မှာသုံးနိုင်ငံပူးပေါင်းဆောင်ရွက်မှုကမှတ်တိုင်အသည့်ဖြစ်ပါလိမ့်မယ်လို့တောင်ကိုရီးယားသမ္မတယွန်ဆုကယိုကအင်္ဂါနေ့မှာပြောကြားပါတယ်။ထောက်က30ကနေထောက်က45အထိဂျပန်ကိုလိုနီဘဝကနေလွတ်မြောက်လာခဲ့တဲ့နှစ်ပတ်တည်းအထိမ့်မှတ်မိန်ကွန်းမှာသမ္မတယွန်ကအဲ့ဒီလိုပြောဆိုခဲ့တာပါ။အမေရိကန်ဂျပန်တို့နဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးကိုသမ္မတယွန်ကဆိုပါမိန်ကွန်းမှာအလေးပေးပြောကြားသွားခဲ့ပါတယ်။ဒါပေမဲ့တရုတ်ရုရှားပါဝင်ဒေသတွင်းလုံခြုံရေးဆိုင်ရာတခြားကိစ္စတွေကိုတော့မိန်ကွန်းမှာထက်သွင်းပြောကြားသွားတာမတွေ့ရပါဘူး။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှီဒါတို့နဲ့သူဟာအမေရိကန်နိုင်ငံမေရီလန်းပြည်နယ်မှာရှိတဲ့ကမ့်ဒေးဗစ်သမ္မတပတ်ပြည်စခန်းမှာတောက်ကြနေတွေ့ဆုံကြဖို့ရှိပါတယ်။နည်းပညာရေးနဲ့ကာကွယ်ရေးနယ်ပယ်တွေမှာပူးတွဲလှုပ်ဆောင်ရမယ့်ကိစ္စတွေကိုဆွေးနွေးဖို့ရှိတယ်လို့အမေရိကန်အကြီးအကဲတာဝန်ရှိသူတွေကပြောပါတယ်။
ရုရှားနဲ့မြောက်ကိုရီးယားဟာနက်ဆိုင်နဲ့ဆက်ဆံရေးတိစောက်ထားကြောင်းထုတ်ပြတဲ့အနေနဲ့ကာဝေးကဏ္ဍအပဝင်နှစ်နိုင်ငံပူးပေါင်းနီးနီးကပ်ကပ်နဲ့ဆောင်ရွက်နေကြောင်းအင်္ဂါနေ့ကရုရှားအစိုးရသတင်းစာမှာဖော်ပြလိုက်ပါတယ်။ဒါဟာအမေရိကန်ပေါ်နှစ်နိုင်ငံလုံးကအတူရပ်တည်ဆန့်ကျင်တဲ့သဘောပြတာလည်းဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကမြောက်ကိုရီးယားမျိုးသားလွတ်မြောက်ရေးနဲ့အထိမ့်မှတ်ဖြစ်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အောင်ကိုအင်္ဂါနေ့အစောပိုင်းကဂုဏ်ပြုတဝန်လာပေးပို့ရမှာနှစ်နိုင်ငံကြားကပိုးပြီးလေးနက်တဲ့ဆက်ဆံရေးထားရှိဖို့တောင်းဆိုလိုက်ပါတယ်။ကိုရီးယားကျွမ်းကျင်နဲ့အရှိမျောက်အရှာဒေသတခုလို့ရဲ့တည်ငြိမ်ရေးနဲ့လုံခြုံရေးကိုခိုင်မာစေမဲ့အကျိုးစီးပွားအတွက်နယ်ပယ်အားလုံးမှာနိုင်ငံပူးပေါင်းဆောင်ရွက်မှုကိုဆက်လက်တိစောက်သွားမယ်လို့ယုံကြည်ထားကြောင်းပူတင်ကပြောပါတယ်။နိုင်ငံခြားကနီးကပ်တဲ့ဆက်ဆံရေးဟာကိုရီးယားရဲ့ဂျပန်လွတ်မြောက်ရေးစပွဲကြီးအတွင်းပြင်းထန်တဲ့စစ်တွင်းကာလမှာအုံမြင့်ချချေတီးလာခဲ့တယ်လို့ပူတင်ကညွှန်ဆိုပါတယ်။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အောင်ကလည်းကာဝေးရေးနဲ့လုံခြုံရေးနယ်ပယ်မှာနိုင်ငံခြားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုနဲ့အပြန်အလှန်ဆက်ဆံရေးကိုပုံမဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့လိုကြောင်းအလေးပေးပြောခဲ့တယ်လို့ရုရှားနိုင်ငံပိုင် RIA သတင်းအေဂျင်စီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုတွေကိုကြဲကြဲပြန့်ပြန့်ခန်းနေရတဲ့ဒီနိုင်ငံဟာယူကရိန်းကိုရုရှားတပ်တွေမနစ်ကကျူးကျော်အပြီးမှာပိုပြီးနှိဆက်လာကြတာပါ။အရင်လတုန်းကလည်းရုရှားကာကွယ်ရေးဝန်ကြီးနဲ့မြောက်ကိုရီးယားကာကွယ်ရေးဝန်ကြီးတို့ပြုံရမှာတွေ့ဆုံခဲ့ကြပြီးနိုင်ငံပူးပေါင်းဆောင်ရွက်မှုကိုအပြန်အလှန်ထုတ်ဖော်ချီးကျူးခဲ့ပြီးနောက်မှာ အခုလိုခေါင်းဆောင်တွေရဲ့ပြောကြားချက်ထွက်လာတာပါယူကရိန်းမှာတိုက်ခိုက်နေတဲ့ရုရှားတပ်တွေအတွက်မြောက်ကိုရီးယားဆီကနေလက်နက်တွေဝယ်ဖို့ရုရှားကာဝေးဝန်ကြီးကမြောက်ကိုရီးယားကိုသွားခဲ့တယ်လို့အမေရိကန်ကယုံကြည်ထားကြောင်းနိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကလည်းအဲ့ဒီတုန်းကတုံ့ပြန်ခဲ့ပါတယ်
ရုရှားကမြောက်ကိုရီးယားနဲ့လက်နက်ဆိုင်ရာသဘောတူညီချက်ရယူရဲဆိုရင်ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုချိုးဖောက်ရာရောက်မယ်လို့အမေရိကန်ကအင်္ဂါနေ့ကပြောလိုက်ပါတယ်။ရုရှားနဲ့မြောက်ကိုရီးယားကောင်ဆောင်တွေကနိုင်ငံပုံပုံပူးပေါင်းဆောင်ရွက်ရေးလုပ်ကြမယ်လို့ပြောဆိုခဲ့ပြီးတဲ့နောက်အမေရိကန်ကအခုလိုပြောလိုက်တာဖြစ်ပါတယ်။ဘလို့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုပဲဖြစ်ဖြစ်ဒါမှမဟုတ်လက်လက်ရောင်းဝယ်ရေးသဘောတူညီချက်ပဲဖြစ်ဖြစ်ဒါကကုလသမဂ္ဂလုံခြုံရေးကောင်ဆောင်ဆုံးဖြတ်ချက်တွေကိုချိုးဖောက်တာဖြစ်ပါလိမ့်မယ်လို့နိုင်ငံရေးဝန်ကြီးဌာနဒုတိယပြောရေးဆိုခွင့်ရှိသူဗေဒန်ပတယ်ကသတင်းတောက်တွေကိုပြောပါတယ်။ယူကရိန်းကျူးကျော်စစ်အတွက်ရုရှားဟာအကျဉ်းခံနေရတဲ့နိုင်ငံပေါ်မှာအားထားနေရတာပါ။မြောက်ကိုရီးယားနဲ့အီရန်တို့ဖြစ်ပါတယ်လို့သူကဆိုသွားခဲ့တာပါ။မြောက်ကိုရီးယားရဲ့စစ်ရေးပူးပေါင်းဆွေးနွေးမှုပုံစံတုံ့ပြန်ဖို့ရုရှားကရှာနေတယ်လို့ရထားတဲ့သတင်းတွေကပြသနေတဲ့အကြောင်းသူကပြောပါတယ်။မြောက်ကိုရီးယားရဲ့မျိုးသားလွတ်မြောက်ရေးနဲ့အထိမ်းအမှတ်ဖြစ်နိုင်ငံခေါင်းဆောင်တွေပါလိုက်ကြတဲ့သတင်းစကားတွေထဲမှာပူပေါင်းဆောင်ရွက်ရေးကိုပြောထားကြတာဖြစ်ပါတယ်။ရုရှားကာကွယ်ဝင်ကြီးဆာဂေးရိုက်ဂူမြောက်ကိုရီးယားကိုရောက်ရှိပြီးတဲ့နောက်အခုလိုကြေညာချက်ထွက်ပေါ်လာခဲ့တာဖြစ်ပါတယ
်။အီရန်နဲ့အကျဉ်းသားလွှတ်ပေးရေးသဘောတူညီထားပေမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ပေါ်အမေရိကန်ကဆက်လက်ဖိအားပေးသွားမယ်လို့နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကအင်္ဂါနေ့ကပြောလိုက်ပါတယ်
။ Nothing about our overall approach to Iran has changed. We continue to pursue a strategy of deterrence.
အီရန်ဘောအလုံးစုံချင်းကပ်ပုံနဲ့ပတ်သက်လို့ဘာမှမပြောင်းလဲသေးပါဘူး။တားမြစ်ဟန်တာရဲ့ပုံစံဖိအားပေးနီးလန်းနဲ့တန်တမန်ရေးဗျူဟာကိုဆက်လက်လှုပ်ဆောင်နေပါတယ်လို့ဘလင်ကန်ကသတင်းတောက်တွေကိုပြောပါတယ်။အနာဂတ်မှာတန်တမန်ဆက်ဆံရေးအတွက်နေရာဖန်တီးဖို့အီရန်ဟာသူ့ရဲ့နျူကလ িয়ার အစီအစဉ်ချိုးဖောက်ချက်တွေကိုအရှိန်လျှော့ရမယ်လို့ပြီးလဲအမေရိကန်ကရှင်းရှင်းလင်းလင်းသတိပေးထားတယ်လို့ဆိုပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကနှုတ်ထွက်လိုက်တဲ့2015အီရန်နျူကလ িয়ার သဘောတူညီချက်ကိုပြန်လည်ရယူဖို့အတွက်ဥရောပသမဂ္ဂ EU ကကြားဝင်ပြီးညှိနှိုင်းဆွေးနွေးခဲ့ပေမဲ့ဒဏ်ခတ်ပိတ်ဆို့မှုတက်တာခွင့်နဲ့ပတ်သက်ပြီးနှစ်ဖက်အငြင်းပွားခဲ့ကြလို့ပြီးခဲ့တဲ့နှစ်ကညှိနှိုင်းတာတွေပြပြခဲ့ပါတယ်။အီရန်အနေနဲ့နျူကလ িয়ার လက်နက်မပိုင်ဆိုင်နိုင်ရင်အမေရိကန်ကဆက်လက်တားမြစ်သွားမှာဖြစ်ပြီးအီရန်ဟာလူခွင့်ရေးချိုးဖောက်မှုတွေနဲ့မတိမငြိမ်ဖြစ်စေတဲ့လောက်ရတဲ့အတွက်တာဝန်ရှိကြောင်းဝန်ကြီးဘလင်ကန်ကပြောပါတယ်။အရှင်ဘက်ကကြေညာခဲ့တဲ့အီရန်အမေရိကန်သဘောတူညီချက်ရဲ့ပထမအဆင့်အဖြစ်အီရန်ဟာထိမ့်သိမ်းထားတဲ့အမေရိကန်နိုင်ငံသား၅ဦးကိုအကျဉ်းတောင်ကနေနေအခြေချက်ကိုပြောင်းရွှေ့ပေးခဲ့ပါတယ်။တစ်ဖက်မှာလည်းအမေရိကန်ဘက်ကဒဏ်ခတ်ပိတ်ဆို့ထားလို့တောင်ကိုရီးယားကအီရန်ရဲ့ရေနံဝင်ငွေဒေါ်လာ6ဘီလီယံကိုထိန်းချုပ်ထားတာကိုဖြေလျှော့ပေးပြီးအီရန်အနေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာမှာအသုံးပြုနိုင်မှုကာတာကငွေစင်းကိုလွှဲပြောင်းပေးရမှာဖြစ်ပါတယ်။ဘိုင်ဒန်အစိုးရရဲ့ဒီသဘောတူညီချက်ကို Republican တွေပြိုင်ဘက်တွေကရန်သူကိုအားပေးအားမြောက်ပေးနေတယ်ဆိုပြီးချက်ချင်းပဲရှုံချကြပေမဲ့ဘလင်ကန်ကအီရန်အနေနဲ့သူတို့ပိုင်ဆိုင်ပြီးသားငွေကြေးတွေကိုသာအသုံးပြုခွင့်ရနိုင်မှာဖြစ်ကြောင်းပြန်လည်ခြေပတ်ထားပါရမညာ
ပြည်ရင်အမေရိကန်တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12133ပိုင်းဒိုမီတာ40 kHz 8433ပိုင်းဒိုမီတာ51 kHz 5805နဲ့ပိုင်းလက်မီတာ190 kHz 1505လို့ကနေထုတ်လွှင့်ပေးနေပါလိမ့်ရှင
်။ပုတ်တူးနေမနက်ခင်းသတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်။2026ခုနှစ်အာဆီယံလက်ကျဥက္ကဋ္ဌညာကိုမြန်မာနိုင်ငံကရှောင်ပေးလိုက်မယ်လို့သံတမန်တိုက်ဝင်းမှာပြောနေကြကြောင်း Thai PBS သတင်းကပြောလိုက်ပါတယ်။ဥက္ကဋ္ဌတာဝန်ကိုဖိလစ်ပိုင်ကယူပြီးမြန်မာနိုင်ငံက2028ခုနှစ်မှယူလိုက်မယ်လို့လည်းဆိုပါတယ်။လာမယ့်နှစ်အလဲကျဥက္ကဋ္ဌတာဝန်ကိုလာအိုနိုင်ငံကယူပါဖြစ်ပြီး2025မှာမလေးရှားကတာဝန်ယူရမှာပါနေပြည်တော်မှာဖြစ်ပျက်နေတာတွေအရမြန်မာနိုင်ငံတွေ့လက်ရှိအခြေအနေရောအနာဂတ်အခြေအနေပါမရင်မရာဖြစ်နေတယ်လို့ Thai PBS ကသုံးသပ်ထားပါတယ်2021ခုနှစ် February လမှာအာနာသိမ့်လိုက်ကြဲကစစ်ကောင်စီဟာနိုင်ငံစီးပွားရေးလူမှုရေးပြဿနာမျိုးစုံနဲ့ရင်ဆိုင်နေရတာပါဒါတွေနဲ့ပိုအရေးပါတာကတော့စစ်ကောင်စီဟာပြည်သူ့ကာကွယ်ရေးတပ်တွေ PDFs တိုင်းဒေသခုခံရေးတပ်ဖွဲ့တွေရဲ့လက်နက်ကင်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတာပဲဖြစ်ပါတယ်။2006 3ကလည်းမြန်မာနိုင်ငံဟာအာဆီယံအလက်ကျဥက္ကဋ္ဌတာဝန်ကိုရွှေ့ဆိုင်းခဲ့ရပါသေးတယ်။အာဆီယံအဖွဲ့ထဲမှာဥက္ကဋ္ဌတာဝန်ကိုတိုင်းပြည်နာမည်အလိုက်အခရာစဉ်အလိုက်ထမ်းဆောင်ကြရတာပါ။အလက်ကျဥက္ကဋ္ဌဟာအာဆီယံထိပ်သီးအစည်းအဝေးနဲ့သက်ဆိုင်ရာထိပ်သီးအစည်းအဝေးတွေအာဆီယံပေါင်းစပ်ညှိနှိုင်းရေးကောင်စီအာဆီယံအသိုက်အဝန်းကောင်စီ၃ရက်နဲ့ဆိုင်ရာကဏ္ဍအလိုက်ဝန်ကြီးအစ်အစည်းအဝေးတွေကျင်းပဖို့တာဝန်ယူရပါတယ်။အာဆီယံဘုံသဘောတူညီချက်900ကိုအကောင့်ထဲမှာဖော်နိုင်တဲ့အကြောင်း၎ နိုင်ငံရေးစစ်ကောင်စီခေါင်းဆောင်တွေကိုအာဆီယံထိပ်သီးအစည်းအဝေးတွေမှာတက်ရောက်ခွင့်မပေးဖို့အာဆီယံကဆုံးဖြတ်ထားတာပ
ါ။ပြီးခဲ့တဲ့အာဇာနည်နေ့ကဘကိုးတိုင်းတာယာဝတီအချင်းတော်မှာနိုင်ငံရေးလှုပ်ရှားမှုကြောင့်တိုက်ပိတ်ရိုက်နှက်ခံရတဲ့နိုင်ငံရေးအချင်းသား32ယောက်ထဲက2ယောက်သေဆုံးသွားခဲ့တယ်ဆိုတဲ့သတင်းကမဟုတ်ကြောင်းတကယ်တော့သေဆုံးသူဟာအာဇာနည်နေ့လှုပ်ရှားမှုကြောင့်တိုက်ပိတ်ကန်ထားရတဲ့နိုင်ငံရေးအချင်းသားတွေကကိုတန်းတိုးအောင်နဲ့ဦးလာစိုးမဟုတ်ပဲအခြားအချင်းသား2ယောက်သာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက်က VOA ကိုပြောပါတယ်
ကတော့ထောင်ထဲကနေလာတဲ့တည်င်းကြည့်တဲ့အခါမှာပထမအချိန်မှာတော့ဒီတည်င်းကြီးအလုပ်ဆက်တိုက်ထွက်လာတာပေါ့ဒါပေမဲ့ထောင်ကဟာယူရဆီတဲ့ကကြတော့ကိုယ်တိုင်ဘယ်လိုမျိုးစီစစ်ဖို့ကလည်းကိန်းနေနေထားမှာတော့ဒါခက်ခဲကိုယ်ကြည့်ရပါဘို့လေဒါပေမဲ့ကျွန်တော်တို့တခြားလိုက်ရင်းလိုက်ရင်းနဲ့မှဒီအဲ့ကိုတန်းတို့အောင်နဲ့ဒီဥရဆိုးတို့ကကိုလွန်ချင်းမရှိဘူးပေါ့နော်ချင်းထောင်ထဲမှာရှိသေးတယ်ဒါပေမဲ့ကိုလွန်ကဒီကတော့မှန်တယ်၂ယောက်ကိုလွန်ရတယ်ပေါ့နော်အဲ့မှာတူကတော့အခြားရခြင်းမူတူကတော့ဂျန်ဝါပြောင်းလာတဲ့နိုင်ငံရေးကျင်းသားပေါ့နော်အဲ့ဒီဘောဒီကတော့မကောင်းတာဒီမှာဒီကျမကြီးမကောင်းလို့ပေါ့နော်ပြေုံပြေုံနဲ့မကွလုံသွားတာပေါ့လေအဲ့လိုမျိုးကျွန်တော်တို့တွေ့ရတယ်ကြာဟုတ
်တဦးထဲမှာ16ဦးကအမျိုးသားဖြစ်ပြီးအမျိုးသမီး15ဦးလည်းပါပါတယ်အမျိုးသားတွေကိုတော့ဒီနေ့ထိတိုက်ပိတ်ထားတော့မယ်ဖြစ်ပြီးအမျိုးသမီးတွေက14ဦးကိုတော့ဩဂတ်လ13ရက်မှာအဆောင်နေစီပြန်ဖို့လိုက်ပြီလို့ပြောပါတယ်ကျန်းနေတဲ့မတ်ရှွန်းဤဖြူဆိုတဲ့ကျင်းသူကတော့အဲ့ဒီနေ့ကလှုပ်ရှားမှုမှာဥဆောင်ပါဝင်နေဆိုပြီးအချင်းတော်အရာရှိတွေကယူဆထားတာပါအဆောင်တွေကိုပြန်ပို့တာမှလည်းမူလအဆောင်ကိုပြန်ပို့တာမဟုတ်ပဲအခြားအဆောင်တွေစီခွဲပြီးပို့လိုက်တာလို့တာဝရီအချင်းတော်ကနေလွတ်မြောက်လာတဲ့နိုင်ငံရေးအချင်းသူတူကဗီဒီယိုကိုပြောပါတယ်ဒါ့အပြင်အခုလိုရိုက်နေတာတွေကတာဝရီတောင်မှာတစ်ချိန်လုံးနှိပါးကိုဖျက်ပြက်နေပြီးအမျိုးသမီးအမျိုးသားအချင်းသားအားလုံးကိုထောင်ဝင်တဲ့အမျိုးသားတွေကပဲရိုက်နေတာဖြစ်လို့ဒါဟာအမျိုးသမီးတွေအတွက်လိမ်မိုင်းဆန်ရချိုးဖောက်မှုဖြစ်တယ်လို့မြင်ကြောင်းလဲအဲ့ဒီလွတ်မြောက်လာတဲ့အချင်းသူကပြောပါတယ်ကျန်းနေတဲ့နိုင်ငံရေးအချင်းသားအမျိုးသား16ယောက်ထဲကတချို့ကတော့ရိုက်နှက်ခံရတဲ့ဒဏ်ရာတွေကြောင့်ထိုင်တွင်းဆွေးဝင်မှာပဲကုသခံနေရတယ်လို့နီးစပ်သူတွေက VOA ကိုပြောပါတယ်။သူတို့အနေနဲ့ဆေးဝါးလုံလောက်မှုမရှိတဲ့ထိုင်တွင်းဆွေးဝင်တဲ့ပြင်ပဆွေးဝင်တွေမှာဆေးကုသခွင့်ပေးဖို့လည်းနိုင်ငံရေးအကျဉ်းသားတွေကတောင်းဆိုနေကြပါတယ်
။ရုရှားကအွန်လိုင်း3ရူဘယ် digital ငွေကြေးကိုအင်္ဂါနေ့မှာသုံးစွဲသူတွေနဲ့စတင်ဆန့်သတ်လိုက်ပါတယ်။2022ခုနှစ်မတ်လကလေးကဆိုရင်ရုရှားငွေကြေးရူဘယ်ရဲ့တန်ဖိုးကအနည်းဆုံးကိုကျဆင်းလာတဲ့အချိန်မှာခုလိုဆန့်သတ်တာကဖြစ်လာခဲ့တာပါ။digital ငွေကြေးစိတ်ကူးကိုရုရှားကစဉ်းစားနေတာကတော့ကြာပါပြီ။ဒါပေမဲ့အနောက်နိုင်ငံတွေကပိတ်ဆို့အရေးယူလိုက်တာကြောင့်ကမ္ဘာပတ်စနစ်ကိုအသုံးပြုလို့မရတော့တဲ့အခါမှာ digital ငွေကြေးကိုအကောင့်ထဲပို့နိုင်ဖို့စတင်လှုပ်ဆောင်ခဲ့တာဖြစ်ပါတယ်။နိုင်ငံတကာငွေပေးငွေယူစနစ်ကိုရုရှားဘက်အများစုကအသုံးမပြုကြနိုင်တော့တဲ့အချိန်မှာ blockchain နည်းပညာကအဲ့ဒီလိုပိတ်ဆို့အရေးယူထားတာတွေကိုရှောင်ပွေးနိုင်ချေပုံမြင့်လိုက်မယ်လို့ digital ငွေကြေးရင်းနှီးမြှုပ်နှံမှုလုပ်ငန်း ARK36 ကိုထူထောင်သူမီကယ်မော့စ်ကပြောပါတယ်။ဒါအပြင်အသုံးပြုတဲ့ရုရှားနိုင်ငံသားတွေပေါ်ထိန်းချုပ်ဖို့လည်းအထောက်အကူဖြစ်လိမ့်မယ်လို့ဆိုပါတယ်
။အမျိုးသမီးကမ္ဘာဖလားဘောလုံးပြိုင်ပွဲရဲ့အချို့ဘောလုံးပွဲဒုတိယပွဲစဉ်ကိုဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာဒီနေ့ကစားဖို့ရှိပြီးအင်ရှင်ဩစတြေးလျအမျိုးသမီးအသင်းဟာလက်ရှိဥရောပချန်ပီယံအင်္ဂလန်အသင်းနဲ့ကစားမှာပါ။အင်္ဂါနေ့ကကစားတဲ့အချို့ဘောလုံးပွဲပထမပွဲစဉ်မှာတော့စပိန်အသင်းဟာနောက်ကျဂိုးတွေသွင်းပြီးပထမဆုံးအချိန်အဖြစ်အမျိုးသမီးကမ္ဘာဖလားဘောလုံးပွဲကိုတက်သွားပါတယ်။နယူးဇီလန်အော့ကလန်မှာကစားတဲ့အဲ့ဒီပွဲမှာ82မိနစ်ကြာမှစပိန်ကဥဆောင်ကိုသွင်းပြီးဆွီဒင်ကလည်းပွဲချိန်88မိနစ်မှာခြေပါကိုပြန်သွင်းခဲ့ပေမဲ့စပိန်ကချက်ချင်းဆိုသလိုပဲ89မိနစ်မှာအနိုင်ကိုသွင်းသွားတာပါဆွီဒင်အတွက်ဒါဟာအချိုပိုလူပွဲအဆက်မှာနှစ်ချိန်ဆက်တိုက်ရှုံးပွဲကြုံခဲ့ရလည်းဖြစ်ပါတယ်ဗိုလ်ဒူးနေမနေ့ထိတဲ့ရောက်တိုင်ငန်တကာသတင်းတွေကိုဥတမောင်တန်းနဲ့တူကြင်ကြံပေးခဲ့တာဖြစ်ပါတယ်VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို bami.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာဖိုင်းယူနားဆင်နိုင်ပါတယ်။အခုကဆက်လို့သတင်းပေးပို့ချက်တွေစောင်းမတွေကိုဇက်တိုက်တင်ဆက်သွားပါမယ်။မကွေးတိုင်းခံကောင်းမြို့နယ်နီးကမင်းရွာနယ်မြေရဲစခန်းကိုကာဝေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလည်းလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ချင်းပြည်နယ်ဖလန်းဘက်မှာလည်းစစ်တပ်စခန်းတွေတိုက်ခိုက်ခံခဲ့ရပါတယ်။စကိုင်းတိုင်းကလေးမြို့နီးကတာစီရွာမှာလည်းစစ်တပ်နဲ့ကာဝေးတပ်တွေတိုက်ပွဲဖြစ်ခဲ့ပြီးလေကြောင်းကတိုက်ခိုက်ခံရလည်းရှိပါတယ်။မကွေးတိုင်းချင်းပြည်နယ်နဲ့စကိုင်းတိုင်းရဲ့အခြေအနေတွေကိုပြည်တွင်းကသတင်းပို့ပို့ချက်ကိုဒေါက်ခင်မျိုးသက်ကပြန်လည်တင်ပြထားပါတယ်
။မကွေးတိုင်းကံကောမျိုးနဲ့12မိုင်လောက်ဝေးတဲ့မင်းရွာနယ်မြေရဲစခန်းကိုဩဂုတ်လ15ရက်မနေ့ဝေးလီဝေးလင်းအချိန်မှာကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။စစ်တပ်ဖက်ကဂျက်လီယင်တွေနဲ့ဘုံကျဲတိုက်ခိုက်ခဲ့ပြီးလက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တဲ့အတွက်ကာကွယ်ရေးအဖွဲ့တွေနောက်ပြန်ဆုတ်ခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။မင်းရွာနယ်မြေရဲစခန်းအတိုက်ခိုက်ခံရတာနဲ့ပတ်သက်လို့အဲ့ဒီကဒေသခံတဦးကအခုလိုပြောပါတယ်
။ဟိုတိုက်ပွဲကတော့မင်းရွာစခန်းမှာဟိုပါပေါ့နော်။9:00နာရီချိန်ကနေပြီးတော့မှဟ ပြီးတော့မြန်မာစခန်းကိုကျွန်တော်တို့ဟိုကာကွယ်ရေးတပ်တွေကနေပြီးတော့ဟိုစပေါ်တာပေါ့စိတ်ပွစပေါ်တော့ဟိုတော့တော့ဒီနေ့ကနေပြီးတော့မှပြန်ထုတ်လာတာကျွန်တော်တို့ကတော့အပြောက်ကြက်ကနေပြီးတော့မှဟိုဆယ်လုံးထက်မနည်းပေါ့ဆယ်ဟို15လုံးတော့ရှိနေတယ်နဲ့ကြုံကြုံပဲကျွန်တော်တို့အဲအပြောက်ဒီဘက်ကိုရန်တန်းပြီးတော့အကုန်တော့ပြစ်ထူနေတာလေဒီထိုင်တာကနေလာပြီးတော့မှကျွန်တော်တို့လင်းရင်နဲ့လာပြေးတယ်နှလုံးဒီဘက်ကတော့ရှိနိုင်ဆယ်မရောက်ပါဘူ
းမင်းရောနေမြေရဲစခန်းအတိုက်ခိုက်ခံရတာဟာဒီချိန်နဲ့ပါဆို၃ချိန်မြောက်ဖြစ်ပြီးဒေသခံအများအပြားလဲထွက်ပြေးတန်းဆောင်နေရပါတယ်ချင်းပြည်နယ်ဘက်မှာတော့ဖလန်းမြို့အခြေစိုက်ခလာရ168တိုင်ရင်ဌာနချုပ်ကိုချင်းမျိုးသားတက်မတော်နဲ့ပူပေါင်းအဖွဲ့တွေကဩဂုတ်လ7ရက်နေ့မှာဝင်းပြီးတိုက်ခိုက်ခဲ့တယ်လို့ဩဂုတ်လ14ရက်မှာတော့ထန်တလန်မြို့ကခလာရ169ကိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်ကြဆုံးမှုတွေရှိခဲ့ပြီးလက်နက်တွေတင်းစီရမိတယ်လို့ချင်းမျိုးသားတက်မတော်ပြောခွင့်ရဆလိုင်းထက်နေကအခုလိုပြောပါတယ်
ကျွန်တော်ချင်းမျိုးတက်တမတော်ဦးဆောင်မှုနဲ့ဒီဖလမ်ဟစ်ချော့ရှိတာရင်ဌာနချုပ်ကိုကျွန်တော်တို့ကပွားရောက်ပြီးတော့တိုက်ခိုက်တာပေါ့နော်။အဲကျွန်တော်တို့ဖက်ကတယောက်ကြတယ်သူတို့ဖက်က6ယောက်ကြပြီးတော့ကိုဦးခန့်တန်ရရရှိတယ်ပေါ့တက်တမဒီကကတော့အဲ့ဒီမှာကျွန်တော်လင်းလက်တို့ပေါ်တော့တကယ်ရကိုကျွန်တော်တို့ဝင်စီပြီးတော့မှရှစ်တခါကျွန်တော်တို့ရနိုင်တဲ့တက်နဲ့ကိုဆက်တလက်အဲ့လိုရရှိတယ်14ရင်းနဲ့ပေါ့အဲ့ဒီမှာကျွန်တော်တို့ဒီထန်တလန်စစ်ကောင်စီတပ်စခန်းပေါ့ခလာရ16ဦးတရင်ထမချုပ်ကိုကျွန်တော်တို့တွားရောက်ပြီးတော့တိုက်ခိုက်ပြန်တာပေါ့
ဖလန်းခလာရ268ဝင်ရောက်တိုက်ခိုက်ခံရတဲ့နောက်စစ်တပ်ဟာဖလန်းမြို့နီးကကျေးရွာတွေကိုလေကြောင်းကနေဘုံကျဲခဲ့တယ်လို့လက်နက်ကြီးတွေနဲ့ပါပစ်ခတ်ခဲ့တဲ့အတွက်အဆောက်အဦတချို့ထိခိုက်ပျက်စီးခဲ့ရတယ်လို့လည်းပြောပါတယ်ထန်တလန်အခြေစိုက်ခလာရ269ကိုဝင်းပြီးတိုက်ခတ်ရမှာတော့စစ်ကောင်စီတပ်သားနှစ်ဦးကိုအရှင်ဖမ်းမိခဲ့တဲ့အပြင်လက်နက်တွေကိုပါတင်းစီရမိတယ်လို့ချင်းမျိုးသားတက်မတော်ပြောခွင့်ရကပြောပါတယ်။အခုလိုစစ်တပ်ရဲ့တရင်ဌာနချုပ်တွေတိုက်ခတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရင်တစုံတရာထုတ်ပြန်တာမရှိသေးပါဘူး။စကိုင်းတိုင်းဘက်မှာလည်းစစ်ရေးကတင်းမာနေစေဖြစ်ပြီးကလေးမျိုးအနီးကတာစီကျွော်မှာဩဂုတ်လ15ရက်မနေ့ပိုင်းကစစ်တပ်နဲ့ကာကွယ်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့တဲ့နောက်စစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်ခဲ့ပါလေ။အခုလိုလေကြောင်းကနေပစ်ခတ်ခံရတဲ့အခြေအနေနဲ့ပတ်သက်လို့စစ်ဘေးရှောင်ကုညီနေသူတို့က VOA ကိုအခုလိုပြောပါတယ်
။တာစီမနာပိုင်းတော့ပြစ်တာ။ဘယ်လိုလဲဆိုတော့ဒီနေ့ကျရတယ်နဲ့ဒီမထူရပေါ့နော်။အစ်ကိတ်ကတော့ချိန်နေရတော့မပြရသေးဘူးပေါ့။စစ်ကြမှုဖြစ်ပြီးတော့မကြောက်ဘူးလေနဲ့လာပြစ်တာပေါ့
။ကလေးမျိုးကကြေးရွာရင်မှဩဂုတ်လ17နဲ့22ရက်နေ့ကနှစ်ရက်ဇက်တိုက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးကလေးမျိုးကိုဆေးကန်းလာပြတဲ့အရတားနှစ်ဦးလဲမိရှုအသက်ဖြတ်တာခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်တာစီကျေးရွာအပါဝင်အနီးဝန်းကျင်မှာရှိတဲ့ကျေးရွာအများအပြားကဒေသခံတွေဟာလဲပုန်းရှောင်နေရတယ်လို့စစ်ဘေးရှောင်ကူညီနေသူတွေကပြောပါတယ
်။အခုတော့ထိုင်းဘက်ကသတင်းနဲ့ဆက်ပါမယ်။ထိုင်းနိုင်ငံကနေမိခင်နဲ့အတူဖိနန်နန်ပိတ်ခတ်ပြီးအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်နေတဲ့ထိုင်းဝီယန်မဟာဝစီယာလွန်ကွန်းရဲ့ဒုတိယမြောက်သားကြီးနဲ့သူ့ညီတို့နှစ်ဦးဟာ28နှစ်ကြာမှတိုင်းပြည်ကိုရုတ်တရက်လာရောက်လက်ပတ်ခွင့်ရတဲ့ပေါ်ထိုင်းပြည်သူတွေကြားမှာထင်ကြေးအမျိုးမျိုးပေးနေကြပါတယ်။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ခင်
ဗျာ။ထိုင်းနိုင်ငံနဲ့28နှစ်ကြာကြာဝေးကွာနေရကကြိုတင်စီစဉ်ထားခြင်းမရှိဘဲရုတ်တရက်လာရောက်လက်ပတ်တဲ့ဘီယင်မဟာဝီဇီယာလောင်ကွန်းရဲ့တားနှစ်ယောက်ခီးစဉ်ဩဂုတ်လ14ရက်နေ့ကအဆုံးသတ်သွားပြီဖြစ်ပါတယ်။ဒါပေမဲ့သူတို့ကိုယ်နိုင်ငံကိုအခုလိုရုတ်တရက်ဘာကြောက်ပြန်လာလေကြတယ်ဆိုတဲ့အကြောင်းပြချက်ကိုတော့ထုတ်မပြောခဲ့ကြပါဘူး။ဘီယင်ဝီဇီယာလောင်ကွန်းရဲ့ဒုတိယအကြီးဆုံးတားဖြစ်သူအသက်52နှစ်အရွယ်ဝါချာရာဆွန်ဝီဝါချာရာဝွန်ဟာထိုင်းနိုင်ငံမှာတရင်ပတ်တစ်ပတ်လောက်လည်ပတ်ပြီးတဲ့နောက်ဩဂုတ်လ14ရက်နေ့မှာထိုင်းနိုင်ငံကပြန်ထွက်ခွာကနေဘန်ကောက်မြို့လေဆိပ်မှာသတင်းတောက်တွေကိုသူခီးစဉ်အတွေ့အကြုံနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ်
။ผมสำนึกในพระมหากรุณาธิคุณของ
လူငယ်တဲ့အနှစ်20ကကျွန်တော်သိခဲ့တဲ့ထိုင်းနိုင်ငံနဲ့အခုကျွန်တော်တွေ့ရတဲ့ထိုင်းနိုင်ငံဟာအများကြီးကွာခြားသွားပါပြီ။ကျွန်တော်ခေါင်းထဲမှာရှိနေခဲ့တဲ့ခေဟောင်းကပုံရိပ်တွေအခုပျောက်သွားပြီးမှတ်ညံအစ်စ်တွေဝင်လာပါတယ်။ဒါကကောင်းတယ်ဆိုးတယ်လို့ဆိုလိုတာမဟုတ်ပါဘူး။မတူတော့ဘူးလို့ဆိုလိုချင်တာပါ
။ဘန်ကောက်မြို့ကမထွက်ခွာခင်လေဆိပ်မှာညီဖြစ်သူ Chakri wa we wa charawan le tune to shini gebare. Let's see time being Mahawizia Langkong Asian Minda Boama Nameji Yoshi Mindami to Upitu. Sujari ni we wa charawane inon jabi, tatami nga utunga gabi me, tranguya goza chakunema zinipi to go kwa shimpia se like pide now. Don't win a song young nigole, bian yo tenge bi, pinin dan big hangara jao, migin pituga, wacharason ne, chakri wato, na u apa awe. Bali yaune atu, American ngangu trapi kolo nigara, a ku chain tibabe. Tabime, yoshi mindami sujani ne yare, the middle, wacharason ye, nyamaguro, mahawizia langonga, don't win a song young ne, sub baby, do ne atu, tenangama, caught hagebare. Wacharason ne, Chakri Wato Nauha, New York Manijara Midazu Rivera, Tenangango, Pazon, Piao Lajatu Ripare, Wachara Sonha, Okula Sienega, Taito Wemidazuga Pentare, Pangom Yoga, Slam Child Care, Nibame Kalemia Gihago, Tayo Lepa Kebare, Being with the Alangoy at the Miji Pitu, Sayon Tintayabi, the Deepian Lemalara, La Danjalabi, Tawemidazu Ramale, Tokari Pizini Rechima. American Pirangzu, New York Muma, Nijare, Tali, Otega, Neoka, Tanangango, Nasakon, and doing Pramazonji, Yuki, Laya, Lepajara, Lepipare, Tuni, that time Pitu, Chichiking, and Tanjara, Gomin, Tuilujao, Tananganga, Yamatoqua again, Wachara Songa, Trinidad Dego, Lizima, Piojagabare.
Hyper Mateti, Tang Yu, Dai, Bon, Palm Yuti Tab, Palm Summer Park,
no Nanga, Duma, Shimene, Bimele, Tainangango, Okawa, Pejimare. တိုင်းပြည်အတွင်းမှာလည်းတာတူညီမျှမှုနဲ့အချင်းချင်းချစ်ချစ်ခင်ခင်လေးစားမှုရှိကြဖို့ကျွန်တော်မျှော်လင့်ပါတယ်ကျွန်တော်တို့မကြခင်မှာထိုင်းနိုင်ငံကိုပြန်လာပြီးအားလုံးကိုနှုတ်ခွန်းဆက်တာခွင့်ရလိမ့်မယ်လို့လည်းမျှော်လင့်ပါတယ်အခုလိုသူတို့ညီကိုနှစ်ဦးကိုထိုင်းနိုင်ငံအတွင်းပြန်လာခွင့်ပြုတဲ့အတွက်ဘုရင်မြတ်ကိုကျေးဇူးတင်ကြောင်းလဲဝါချရာဆွန်ကပြောကြခဲ့ပါတယ်ထိုင်းနိုင်ငံမှာမေ
မှာအသက်ကြီးနေပြီဖြစ်တဲ့ဘုရင်မဟာဝီဇယလောင်ကွင်းရဲ့အရာအရာနန်းဆက်ခံမဲ့သူလဲတိတိပပမရှိသေးတာကြောင့်ဝေးရောက်ဘုရင်သားနှုတ်အခုလိုပြည်တော်ပြန်လာလဲတဲ့အပေါ်တုံ့တက်မှုတွေလဲမျိုးမျိုးထွက်ပေါ်နေပါတယ်သူသွားလျာမှာထိုင်းပြည်သူတွေကတောင်းတဖျားဖျားကြိုးစုံနှုတ်ခွန်းဆက်ကြပြီးသူ့အပေါ်ချစ်ခင်လေးစားသမှုပြကြတာကိုလဲသတင်းမီဒီယာတွေမှာတက်လာတဲ့ပုံတွေအများသိရပါတယ်ဒါကြောင့်လဲဝါချရာဆွန်ဒါမှမဟုတ်အဝေးရောက်သားတွေကတူဦးကိုများတော်ဝင်အဆောင်ရောင်တွေပြန်ပေးအပ်ပြီးသူ့အရာအရာကိုဆက်ခံဖို့ဘရင်မဟာဝီဇယလောင်ကွန်းကစီစဉ်နေသလားဆိုတဲ့ခံမှန်းပြောဆိုမှုတွေလည်းထိုင်းနိုင်ငံအတွင်းမှာထွက်ပေါ်နေပါတယ်ခင်ဗျာ
ခုတော့ကင်ညာကသတင်းဆောင်မတစ်ပုဒ်နဲ့ဆက်ပါမယ်နိုင်ရိုဘီမြို့တော်မှာဤသွေးညံ့တဲ့အဝတ်ဟောင်းတွေကတောင်လိုပုံးနေတဲ့ပြဿနာကိုဖြေရှင်းပေးဖို့သဘောပတ်ဝန်းကျင်ထိမ့်သိမ့်လိုသူတွေကတောင်းဆိုနေကြပါတယ် AP သတင်းဆောင်မတစ်ပုဒ်ကိုမတ်ဤတန်စင်ကတင်ဆက်ထားပါတယ်
ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီမှာအဝတ်ဟောင်းအမိုက်ပုံပြဿနာနဲ့ရင်ဆိုင်နေရပါတယ်။ပြည်ပကနေတင်သွင်းလာတဲ့အဝတ်ဟောင်းတွေကအမိုက်ဖြစ်သွားလို့ရှိရင်တဘာဝပတ်ဝန်းကျင်ထိခိုက်နိုင်တဲ့အကြောင်းတချို့ကထောက်ပြကြပါတယ်။ဥရောပကနေအများစုတင်သွင်းလာတဲ့တပတ်ရဲ့အဝတ်ဟောင်းတွေအရေးတွေကညံ့နှွမ်းတာကြောင့်ပြန်ဝတ်ဖို့ပြန်ရောင်းလို့မရပဲနဲ့အမိုက်ပုံကိုရောက်သွားကြတာများပါတယ်။Wildlife နဲ့ Clean Up Kenya အဖွဲ့တွေရဲ့စစ်တမ်းတွေကိုအခြေခံပြီးတော့ Changing Markets Foundation ရဲ့အစီရင်ခံစာမှာဒီချက်တွေကိုထောက်ပြပြီးတော့ဖော်ပြထားတာပါ။ Plastic အမိုက်တွေကိုတင်သွင်းမှုကိုဥပဒေအရကန့်သတ်ပိတ်ပင်ထားပေမဲ့လည်းတဘာဝမဟုတ်တဲ့ချီမင်တွေနဲ့ဝတ်စားတွေကတော့ဒီထဲမှာအကျုံးမဝင်ပါဘူး။မွန်ဘာစာစစ်ကြမ်းကနေတဆင့်ကင်ညာနိုင်ငံတဲကိုတင်သွင်းနေတဲ့အဝတ်စားအဟောင်းအားလုံးရဲ့သုံးပုံတစ်ပုံကပလတ်စတစ်ပါဝင်နေပြီးတော့အရေးသွေးညံ့လွန်းတဲ့အတွက်ဘလုံးမှပြန်ဝတ်လို့မရဘူးဆိုပြီးဒီစီကစားမှာဖော်ပြထားတာပါအမိုက်ပုံမှာအဝတ်ဟောင်းတွေကောက်နေကြခလေးနှစ်ယောက်အမိကသူ့ရဲ့အတွေ့အကြုံကိုခုလိုပြောပြပါသည
်မူချကမ်တူမ်ဘာဇနီဇနတိုကာဂီကွန်ဘာဇီကီကူဂျာဟူကူ
ပုံမှန်ဆိုရင်ဂီကွန်ဘာတပတ်ရည်စည်းတွေကအဝတ်စားတွေကိုတွားယူနေကြပါအဝတ်တွေကိုရှော့ပြီးတော့ကျမတို့ရက်ွက်ထဲမှာပြန်ရောက်မှုကြိုးစားပါတယ်။ဒါပေမဲ့အဝတ်စားတွေကအရေးသွေးမကောင်းတဲ့အတွက်ရှော့ရခက်ပါတယ်။ပြဲလွယ်တာကြောင့်လည်းဘယ်သူမှမဝင်ချင်ကြပါဘူး
။တခြားနိုင်ငံတွေကနေအမိုက်ဖြစ်မဲ့အဝတ်စားတွေကကင်ညာနိုင်ငံမှာလာပုံနေတယ်ဆိုပြီးတော့အဝတ်ဟောင်းတင်သွင်းတဲ့ကုန်တွေတွေကလည်းပျော်ပါလိမ့်
။ဒီဘောဝနာပါကင်ကူရောဝနာပါကူရောမြေဆဲကမင်းကြီးမြေဆဲ
အဝတ်စားအများစုကတော်တော်ဟောင်းနေပါတယ်။တချို့ဆိုရင်မရောရလို့ပြစ်လိုက်ရတာကြောင့်ရှုံးပါတယ်။အရေးသွေးကောင်းတဲ့အဝတ်အစားတွေကိုပဲထည့်ပေးဖို့မြေတားရက်ခံကြပါတယ် Grade 1အကောင်းဆုံးအရေးသွေးဖြစ်ရပါမယ် Grade 2 အရေးသွေးညံ့တဲ့အဝတ်အစားတွေကြတော့ဟောင်းနှဲနေတဲ့အတွက်ဘယ်သူတွေ့မှအဆင်မပြေပါဘူး
။သူပြောတဲ့ Grade 2 အဆင်ဆိုတာကထက်ခါတလေလေးဝင့်ပြီးတော့ရောင်းပြီးတဲ့အဝတ်အစားဟောင်းတွေကိုပြောတာပါ။ဒီပြဿနာကပိုဆိုးလာတယ်ဆိုပြီး Clean up ပြည်ညာအဖွဲ့ကပြောပါတယ်။ပရာဟိတာသဘောနဲ့အဝတ်ဟောင်းလှူတာကနေစီးပွားရေးလုပ်ငန်းကြီးအဖြစ်အသွင်ပြောင်းလာတယ်ဆိုပြီးဒီအဖွဲ့ကိုတည်ထောင်သူကလည်းပြောပါတယ်။
No, when this cloth they are donated in Europe, the people.
Europe ကပြည်သူတွေကဒီအဝတ်အစားတွေကိုဆင်းရဲတဲ့ကင်ညာလိုနိုင်ငံအတွက်ပဲကုသိုလ်ရပါတယ်လို့တွေးပြီးလှူကြပေမဲ့ဒီလိုလှူဒန်းတဲ့ကိစ္စကဒေါ်လာတန်းချီတန်တဲ့ဈေးကွက်ကြီးဖြစ်လာပါတယ
်။ဈေးမှာရောင်းမကုန်တဲ့အဝတ်အစားတွေကိုနိုင်ရိုဘီမြို့တော်ရဲ့မြေကမ်းနေပေတွေမှာပြစ်ထားတတ်ကြပါတယ်
။ So we are finding out that countries
ကင်ညာနိုင်ငံအပါအဝင်ဆင်းရဲတဲ့နိုင်ငံတွေဟာဖက်ရှင်လောကရဲ့အမိုက်ပုံဖြစ်နေပါတယ်။
ကိစ္စနဲ့ဝေစာအများစုကတဘာမှမဟုတ်တဲ့ချီမင်းနေနဲ့လှုပ်ထားတာဖြစ်ပြီးခြေပြက်နိုင်ဖို့လေနှစ်နဲ့ချီကြတာကြောင့်တဘာဝပတ်ဝန်းကျင်ကိုညဉ့်ဉန်းစေနိုင်တယ်လို့သူကပြောပါလေ
This clothing they have a lot of effect on the environment
ဒီဝေစာတွေကတဘာဝပတ်ဝန်းကျင်ပေါ်တက်ရောက်မှုအများကြီးရှိပါတယ်ညည်းစည်းလွှာကိုညဉ့်ဉန်းစေပါတယ်အဝတ်အစားအများစုကပိုလီယက်စတာပလတ်စတစ်နဲ့လှုပ်ထားတာဖြစ်တာကြောင့်ခြေပြက်နိုင်ဖို့နှစ်ပေါင်းများစွာကြာတာပါရေတွေထဲရောက်ကုန်ပြီးညဉ့်ဉန်းမှုတွေလည်းဖြစ်စေနိုင်ပါတယ်
အဝတ်အစားထုတ်လုပ်သူတွေအနေနဲ့ဟောင်းသွားတဲ့အဝတ်တွေစွန့်ပစ်တဲ့နေရာမှာလေတရားဝင်တာဝန်ယူမှုရှိဖို့လိုအပ်တဲ့အကြောင်း Strathmore တက္ကသိုလ်ကသူတွေတယောက်ကပြောပါလေ
Now for instance they export and they forget about it they need to go one step beyond
အဝတ်ဟောင်းတွေကိုပြည်ပကိုတင်ပို့လိုက်ပြီးမေ့ပြစ်လိုက်ကြပါတယ်တကယ်တော့ဒီထက်တစ်ဆင့်ပိုတိုးပြီးတော့လောက်အောင်ပါဒီအဝတ်ဟောင်းတွေဘယ်ရောက်သွားပြီးဘာဖြစ်သွားလဲဆိုတာကိုသိတယ်မှာလေတဘာဝချီနေလှုပ်ထားတာမဟုတ်တဲ့အရာတွေကိုတင်ပို့ခွင့်ပိတ်တာမျိုးလုပ်တယ်မှာလေစင်းရဲနိုင်ငံတွေစီကူရောက်လာတဲ့အဝတ်ဟောင်းတွေအားလုံးရဲ့90ရာခိုင်နှုန်းလောက်ပဲအသုံးဝင်တာဖြစ်ပြီးတော့ဂျန်နာရီအားလုံးကအမိုက်ပုံကိုရောက်သွားပါတယ်
။ဆိုင်းငင်ဆိုင်းညွန့်နဲ့မညီတဲ့ပစ္စည်းတွေတင်သွင်းမှုကိုတင်းကျပ်ဖို့အစိုးရကလှုံ့ဆော်နေတဲ့အကြောင်းကညာနိုင်ငံစံနှုန်းထိန်းသိမ်းရေးဌာနရဲ့ညွှန်ကြားမှုကပြောပါလိမ့်။ချင်းချင်းမာကတ်အစီရင်ခံစာကထောက်ပြချက်တွေကိုသူကအတိမပြုနိုင်ပေမဲ့လေကညာနိုင်ငံမှာကြီးထွားလာတဲ့အဝတ်ဟောင်းအမိုက်ပုံပြဿနာကိုဖြေရှင်းဖို့လိုအပ်နေတဲ့အကြောင်းသူကထောက်ခံပြောဆိုထားပါလိမ့်။ကုန်တယ်ရည်အနေနဲ့လည်းမဝယ်ခင်အထဲကပစ္စည်းကိုကြည့်နိုင်ဖို့အကြည့်အောင်အကာနဲ့ထုတ်ပို့မှုလုပ်ဆောင်ရမယ်ဆိုတဲ့ဥပဒေကိုလည်းချမှတ်ထားပြီးသားဖြစ်ပါလိမ့်။ဒါ့အပြင်တခြားကုမ္ပဏီတွေကဝယ်သူတွေကိုစားတင်ပို့မှုမလုပ်ခင်မှာစိတ်ကမ်းတွေမှာစစ်ဆေးမှုတွေလုပ်ဆောင်ဖို့ကိုလည်းကညာစံနှုန်းထိန်းသိမ်းရေးဌာနကဆောင်ရွက်နေရပါ
။ We have put in place a program which we call the pre-export verification of conformity.
ကညာနိုင်ငံတွေကိုတင်သွင်းတဲ့အဝတ်ဟောင်းတွေကစံချိန်စံညွှန်းနဲ့ညီသလားဆိုတာကိုတခြားအဖွဲ့တစ်ဖွဲ့ကကျွန်တော်တို့ကိုစားစစ်ဆေးတည်ပြုချက်ပေးပြီးမှနိုင်ငံတွေကိုတင်သွင်းခွင့်ပေးတဲ့အစီအစဉ်ချမှတ်ထားပါတယ်။ဒီအစီအစဉ်ကအင်မတန်အရေးကြီးပါတယ်။ဒါမှတင်သွင်းလာတဲ့ကွန်တိန်နာကြီးတွေရောက်လာတဲ့အခါဒီထဲမှာဘေးဖြစ်တဲ့အရာတွေမပါဘူးဆိုတာကိုတတိယပြောနိုင်ပါပါ
2005ခုနှစ်ကတည်းကဒီစီဇန်ကိုလှုပ်ဆောင်နေကြတာဖြစ်ပါတယ်။ဒါပေမဲ့လည်းတချို့ကုန်တွေတွေကအင်းဒီဂျီယူဂန်ဒါနဲ့ဆူဒန်နိုင်ငံလိုမျိုးတွေစီကိုတင်သွင်းတရားဆောင်ပြီးတော့စီးကန်းဆက်တွေမလိုက်တာပဲကင်ညာနိုင်ငံစီကိုတစ်ဖက်လက်နဲ့အဝတ်ဟောင်းတွေတင်သွင်းနေတတ်ကြတာပါ။ဒါကြောင့်အာဖရိကတိုက်အရှေ့ပိုင်းဒေသတစ်ခုလုံးညီညီညွတ်ညွတ်နဲ့စီးကန်းချမှတ်လှုပ်ဆောင်ဖို့လိုတယ်ဆိုပြီးသူကထောက်ပြထားပါတယ်။ကညာနိုင်ငံတွေကိုဝင်တဲ့ကွန်တိန်နာတွေများလွန်လာကြောင်းတခုချင်းစီလိုက်ပြီးတော့စစ်ပုံဖြစ်နိုင်ပါ ው ဒါကြောင့်တခြားကုမ္ပဏီတွေကကိုစားစစ်ပေးပြီးတော့ဝင်တဲ့စီကံတွေမှာစစ်ဆေးပေးတဲ့အကြောင်းလက်မှတ်ထုတ်ပေးကြပါတယ်ဒီစားထဲမှာပဲစီကံမလိုက်နိုင်တဲ့သူတွေလည်းရှိသေးတယ်ဆိုပြီးသူကပြောပါတယ
် It is individual businesses that do the sorting it is individual businesses that
အဝေးဟောင်းတွေရေးတဲ့တာဝန်ကိုလုပ်ပေးတဲ့လုပ်ငန်းတွေကတတ်တတ်တင်ပို့မှုကိုလုပ်ပေးတာကတတ်တတ်တခုတီးကြစီရှိနေတာပါကင်ညာနိုင်ငံကိုဆက်ပြီးအဝတ်ဟောင်းတွေတင်သွင်းခြင်းနဲ့ဆိုရင်တော့ကင်ညာနိုင်ငံရဲ့စံနှုန်းနဲ့အညီလိုက်နာလှုပ်ဆောင်ရမှာပါပြက်ကွက်ရင်တော့တင်သွင်းခွင့်အပိတ်ခံမှာဖြစ်ပါတယ
်တရားမဝင်တင်သွင်းမှုတွေကြောင့်သဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုအကြောင်းကင်ညာနိုင်ငံတွေကဖောက်သည်တွေနဲ့ကုန်သည်တွေနားလည်လာအောင်လုပ်တင်နေဆိုပြီးကင်ညာစံနှုန်းထိန်းသိမ်းရေးဌာနကယူဆထားတာပါဝယ်လိုအားနည်းလာတဲ့အများကုန်သည်တွေလည်းဈေးကွက်နည်းလာမှာပါတိုင်းမြေတချို့တွေကြတော့အမိုက်ပုံတွေမှာအဝတ်ဟောင်းကောက်ရင်နဲ့အသက်မွေးဝမ်းကြောင်းပြနေရတာဖြစ်ပါတယ်ရှင်
။မအီသက်စင်တပြသွားတာပါ။မကြာခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရဖို့ရှိပါရမညာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါသောတာရှင်များခင်ဗျာ VUE မြန်မာပိုင်းစီစဉ်ရဲ့2023ခုနှစ် August 16ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ချင်ပါတယ်။အာခီတော့အစီအစဉ်ဆိုရှယ်မီဒီယာတွေဘက်ကလူကြည့်များတဲ့သတင်းတွေနဲ့အမေရိကန်နိုင်ငံရဲ့အကြောင်းမတင်ဆက်မီမှာတောင်ယာလယ်သမားစိုက်ပျိုးရေးအခြေအနေတွေအကြောင်းတင်ဆက်ပေးထားတဲ့မြေကြီးဩဇာအစီအစဉ်နဲ့စတင်ကြပါမယ်။မကွေးတိုင်း AR မြစ်နောက်ဖက်ကမ်းကဆေးရည်တောက်လယ်တွေမှာရေရရှိမှုမမျှတတဲ့အတွက်အခုအချိန်ထိစိုက်ပျိုးနိုင်ခြင်းမရှိတဲ့လယ်တွေရှိနေပါတယ်။ဒီအကြောင်းပါဝင်ဆေးတိဆောက်မှုတွေကြောင့်ထိခိုက်ဆုံးရှုံးရတဲ့အကြောင်းတွေကိုလေ့လာစုံစမ်းထားတဲ့ကိုခမောင်စိုးမင်းကဆေးမြောင်းဌာနနဲ့လယ်သမားတွေကိုမင်းမြန်းဆက်သွယ်ပြီးတော့ပြန်လည်တပြတ်ထားပါတယ
်။မကွေးတိုင်းအေယာဝတီမြစ်အနောက်ဘက်ကဒေသမုံချောင်းကိုတာတမန်ပိတ်ထားတဲ့မဲဆလီဆယ်ကရေပေးဝေမှုကြောင့်ပွင့်ပြူမြို့နယ်ကလက်အေက9000ကျော်ဟာနှစ်စဉ်စပားဆိုင်ပြုတ်ကြရပါတယ်။ဒါပေမဲ့လည်းဒီနှစ်မှာတော့အဲ့ဒီဆယ်ကနေပုံမှန်အတိုင်းမြောင်းတလျှောက်ကနေရေပေးဝေပြီးမဲ့လည်းအထက်ပိုင်းကျတဲ့နေရာတွေကပိုက်ကြီးတွေထိုးသွဲယူနေကြတဲ့အတွေ့အောက်ပိုင်းကျတဲ့နေရာတွေကလယ်မြေတွေမှာရေလုံလောက်အောင်မရရှိကြပါဘူး။အဲ့ဒီအတွက်အခုအချိန်အထိစပားစိုက်ပျိုးနိုင်ခြင်းမရှိဘဲပုံမှန်စိုက်ချိန်ထက်နောက်ကျနေပါတယ်။ဒီလိုအနေအထားကိုဆယ်မြောင်းဌာနကဝန်ထမ်းတွေကလည်းလာရောက်ကြည့်ရှုစစ်ဆေးကြက်မှတ်အရေးယူတာလုံးဝမရှိဘူးလို့ပွင့်ပြူမြို့နယ်ကျောင်းတော်ယာတိုက်နယ်ကလယ်သမားတဦးကအခုလိုပြောပါတယ်
။ခုလက်ရှိအခြေအနေကဒီဆယ်မြောင်းအောင်တော့ကြီးကြပ်မှုကတော့ရှိတော့ဘူးလေဗျာ။ဟုတ်တာသူတို့ကပြင်လာနဲ့ဒီနိုင်ငံရေးရှင်နေနဲ့ဆယ်မြောင်းကဒီဘက်မှာတော့ကြိုက်သွားတာပေါ့ဝန်ထမ်းအားလုံးကတော့အလုံးမလုပ်တော့ဘူးဆယ်မြောင်းကပြည်သူလည်းမခိုင်းရဘူးသူတို့လည်းမလာတော့ဘူးပေါ့ဝင်လည်းမစင်ရကြဘူးဒီကတော့လွတ်ပြီးနေတာပေါ့ဒါမှမဟုတ်ငကိုကလည်းစီးပက်ကမ်းပြဲနဲ့ပြုံနေတတ်ချင်လို့တတ်ကြတာဆိုတော့အောက်ချားကြတဲ့လူကနောက်မှဆိုင်နောက်မှပြုံပေါ့ဒီပုံစံပဲဖြစ်သွားတော့တာပေါ့အခုဆိုကျွန်တော်စီမှာမဆိုင်ရသေးဘူးကြာမန်ဆိုင်ပြီးသိပြီအရင်မရလို့မဆိုင်ကြတာပေါ့လမ်းလမ်းတော့ကတော့ဆယ်မှာလည်းရည်ပြည့်နေပြီလွတ်လည်ပြီးရယ်ဒါပေမဲ့လို့ဒီမှာတောင်သူတွေမှာလည်းလူဖြစ်တော်ဆိုတော့ဟိုလေးလက်မှာပဲခွင့်ပြုတဲ့ပြုံတွေကရှစ်လက်မှာလောက်ဖြစ်တယ်အဲ့လိုတွေဖြစ်တဲ့အခါကျတော့ဒီမြောင်းပြားမှာကျတော့အထက်မှာမလူချင်မှပဲရတာပေါ့ဟိုမြောင်းတန်ရှိပါညာဆိုတာလည်းမရှိတော့ဘူးအားလုံးကတက်ပြက်နေတာကိုတော့ကတော့ကျွန်တော်တို့ကမြောင်းမောင်သူလဲမမောင်းအောင်ဗျာအမှိုင်မချအောင်မြောင်းနေဘူးကိုးစားတော့ငမငမပြောတော့လဲဒီထဲပြစ်ချရတာပဲတန်ရှိမလုတဲ့ပြင်လွေရလုတ်နေကြတာပေါ့ဗျာ
အဲ့ဒီမဲဆလီဆရာဆိုရင်ရှေ့နှစ်တရာကျော်အင်္ဂလိပ်ကိုလိုနီခေတ်ကတည်းကမုံချောင်းကိုပိတ်ဆယ်တီဆောက်ခဲ့တာဖြစ်ပြီးပွင့်ပြူမြို့နယ်တနယ်လုံးကလယ်ဧက9000ကျော်ကိုရေမြောင်းတွေကတဆင်စပားဆိုင်ပြို့ဖို့နှစ်တိုင်းရေပေးဝေနေတာပါနာအဖာနိုင်ငံတော်အေးချမ်းတာယာရေးအဖွဲ့စစ်အစိုးရလက်ထက်1994-1995ခုနှစ်မှာတော့အဲ့ဒီမုံချောင်းကိုရေအားလျက်စစ်ထုတ်လုပ်ဖို့အတွက်မုံတမန်ဆယ်ကိုတည်ဆောက်ခဲ့ပါတယ်။အဲ့ဒီဆယ်ချောင်းစေတုတ်တရာမြို့နယ်ကကျေးရွာ73ရွာပြောင်းရွှေ့ပေးရပြီးလယ်ဧက3500ကျော်ရေမြုပ်ခဲ့ပါတယ်။2003ခုနှစ်မှာလည်းအဲ့ဒီမုံတမန်နဲ့ -20 အကွာမုံချောင်းနေရာကိုပဲရေအားလျက်စစ်ထုတ်လုပ်ဖို့ဆိုပြီးကြီးအောင်ကြီးဝဆယ်ကိုထပ်မံတည်ဆောက်ခဲ့ပြန်ပါတယ်။ကြီးအောင်ကြီးဝဆယ်တိဆောက်မှုကြောင့်စေတုတ်တရာမြို့နယ်ကပဲရွာပေါင်း78ရွာထပ်မံပြောင်းရွှေ့ပေးခဲ့ရပြီးလယ်ဧကပေါင်း4000ကျော်လဲရေမြုပ်ဧရိယာအတွင်ကျရောက်သွားပြန်ပါတယ်။အဲဒီလိုရေအားလျက်စစ်ထုတ်လုပ်ရေးဆယ်ကြီး20တိဆောက်လိုက်တဲ့အတွက်ကြောင့်မုံချောင်းရဲ့ရေစည်းရေလာတွေပြောင်းလဲကုန်ပြီး2015ခုနှစ်မြန်မာနိုင်ငံအနှံ့မိုးကြီးရေကြီးဖြစ်ခဲ့တုန်းကဆိုရင်မုံချောင်းရေတွေအောက်ကိုမစည်းနိုင်တော့ပဲတန့်နေပြီးဆေတုတ်တရာတနယ်လုံးနဲ့ပွင့်ဖြူမြို့နယ်အတော်များများဆိုးဆိုးဝါးဝါရေကြီးကုန်ပါတယ်အဲ့ဒီလိုရေအားလျက်စစ်ထုတ်လုပ်ဖို့ဆိုပြီးဆယ်တွေကိုပြီးခဲ့တဲ့စစ်အစိုးရလက်ထက်မှာဒေသခံတွေအဓမ္မလုံအားနဲ့ခိုင်းစေတိစောက်ခဲ့ပေမဲ့ထွက်ရှိလာတဲ့လျက်စစ်တအားကိုတော့အဲ့ဒီဒေသကလူတွေခံစား권မရရှိကြပါဘူးအဲ့ဒီလိုဆယ်ကြီးတွေကိုတိဆောက်ခဲ့စဉ်ကတော့ဒေသခံတွေအတွဲလို့မီဒီယာတွေမှာပြောဆိုခဲ့ပေမဲ့တကယ်တမ်းလျှက်စစ်မီးနဲ့ရေပေးဝေမှုကိုတော့စေတုတ်တရာမြို့နယ်မှာတည်ရှိတဲ့ကာကွယ်ရေးပစ္စည်းကပ္ပစာစက်ယုံလေပတ်ဖို့အသုံးပြုတာဖြစ်ပါတယ်အဲ့ဒီကပ္ပစာစက်ယုံကနေစစ်လက်နက်တွေထုတ်လုပ်ရတာဖြစ်တဲ့အတွက်ကြောင့်လျှက်စစ်မီးနဲ့ရေကို24နာရီမပြတ်လုံလောက်အောင်ပေးရပါတယ် ဒါအပြင်ဆယ်တိဆောက်မှုတွေကနေရှီရင်စွဲမုံချောင်းရဲ့ရည်စည်းရည်လာတွေပြောင်းလဲကုန်တဲ့အတွေ့ကျောင်းတော်ရာဖျားအနီးဘူးတဲ့ကြီးရွာမုံချောင်းကမ်းမှာဝါရင်း၃လလာနေကြဒေသခံတွေကဖျားငားလို့ခေါ်တဲ့ငထွေငားအုပ်ကြီးတွေလာရောက်ကျဆားခြင်းမရှိတော့ပါဘူးအရင်ကဆိုရင်လူကိုလုံးနီးပါးရှိတဲ့အဲ့ဒီငထွေငါးကြီးတွေကိုအနေနဲ့အရရက်ကနေကျောင်းတော်ရာဖျားဘူးမော်တော်တွေနဲ့တခုတ်တည်းငါးကျွေးလာကြတာနေ့စဉ်စီကားခဲ့ပါတယ်1988ခုနှစ်ရှေလီလုံးလူထုအုံကြွားမှုကိုစစ်တပ်ကနှိမ်နှင်းအာဏာသိမ်းပြီးနဝတခေါ်နိုင်ငံတော်ငြိမ်ဝှေ့ပြည်ပြမှုတိဆောက်ရေးအဖွဲ့အုပ်ချုပ်ခဲ့ပြီးတဲ့နောက်ဗိုလ်ချုပ်ကြီးစောမောင်ကိုကျမ်းမာရေးအကြောင်းပြဖျောက်ချခဲ့ပြီးဗိုလ်ချုပ်မှုကြီးတန်းရွှေကနာအဖာနိုင်ငံတော်အေးချမ်းတာယာရေးကောင်စီဆိုပြီးပြောင်းလဲအုပ်ချုပ်ခဲ့ပါတယ်အဲ့ဒီနောက်သူ့လက်ထက်ကစာပြီဒေသခံတွေကိုအရမလှူအားပေးခိုင်းစေကနေရအတော်များများမှာဆယ်တွေကိုတိဆောက်ခဲ့ပါတယ်အဲ့ဒီလိုဆယ်တွေကိုတိဆောက်တဲ့နေရာမှာအတော်များများကဆယ်မြောင်းပညာရှင်တွေရဲ့စီမံချက်အကြံပေးချက်မပါဝင်ပဲဒေသအာဏာပိုင်တွေကနေချောင်းကိုတစ်ဖက်ပိတ်လိုက်ရင်ဆယ်ဖြစ်တယ်ဆိုတဲ့ယူဆချက်နဲ့လုတ်ခဲ့တာကများပါတယ်အဲ့ဒီလိုလုတ်ဆောင်ခဲ့တဲ့အတွေ့ရေကန်လားဆယ်လားဆိုတာမသေးကွယ်ဘူးလို့ဆိုပါတယ်ဒါနဲ့ပတ်သက်ပြီးမြို့နယ်ဆယ်မြောင်းဌာနကအရာရှိတဦးကလည်းကြုံတွေ့ခဲ့ရတာကိုမူတည်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
အခုကျွန်တော်တို့ဆယ်မြောင်းတွေတိဆောက်ပြီးတော့တိမ်ငေါ်သွားတယ်ဆိုတော့နေရာတွေကြတော့ဆရာတချို့သူတဘာဝပတ်ဝန်းကျင်ပျက်စီးပြီးတော့တချို့တဲနှုံပို့တာတွေဘာတွေရှိတာပေါ့နော်အဲ့လိုနေထိုင်ရလည်းရှိတယ်ရေလောင်တမန်ထဲမှာရှိတဲ့ရေဝတ်တရားပြည့်သွားပြီးတော့ဆယ်ရေပေးဝင်မှုမှာထိခိုက်မှုတွေဖြစ်တာပေါ့နော်အဲ့ကြတော့ပုံမှန်တော့သူ့ရဲ့ထိမ့်သိမ်းပြုပြင်တဲ့လုပ်ငန်းတစ်ခုအနေနဲ့တော့လုပ်ရမယ့်လုပ်ငန်းပြပညာရှင်တွေမပါဘဲလုပ်ရင်တော့အထောက်အကူပြုမှုနည်းပြီးတော့အဲ့လိုပေါ့ဘေးရက်ဆူဂျူဖြစ်နိုင်တယ်ဗျာဒီလုံးဟာကြတော့ကျွန်တော်တို့ပြောတဲ့အချက်လက်ကမှိုင်းရင်းသွားနိုင်နေပြကျွန်တော်တို့ကဒီဘက်ကိုမြို့နယ်အတိုင်းတာဆိုတော့လေ
အဲ့ဒီလိုဆယ်တွေကိုဖြစ်တယ်လို့တိဆောက်တဲ့အတွက်ဆယ်လဲမဖြစ်ကန်လဲမဖြစ်နဲ့နောက်ဆုံးမှာပိတ်နေတဲ့ချောင်းတွေရေဝေရေလဲတွေပြောင်းလဲကုန်ပြီးတဘာဝပတ်ဝန်းကျင်ပျက်စီးတာတွေဖြစ်ကုန်ပါတယ်ဆယ်တွေကိုဖြစ်တယ်လို့တိဆောက်ထားတဲ့အတွက်အဆိုးဆုံးကတော့ရေကြီးရေရှမ်းတာတွေနှစ်စင်နီးပါးလောက်ဖြစ်ကုန်တာပါပဲတိဆောက်ပြီးရင်လဲထိမ့်သိမ်းရေးဆိုတဲ့အပိုင်းကိုနှစ်စင်ပြုတ်လို့ရမှာဖြစ်ပေမဲ့အဲ့ဒီဆယ်တွေတဲ့စီစင်းတဲ့ချောင်းတွေမြောင်းတွေကရေတွေနဲ့အတူအနယ်ပို့ချမှုတွေဟာဆယ်တွေတဲ့ကိုဝင်ရောက်လာရမှာနောက်ဆုံးမြေသားမျက်နှာပြင်တက်လာပါတယ်အဲ့ဒါတွေကိုဖယ်ရှားတာမလုပ်နိုင်တဲ့အတွက်ရေကြီးတာတွေဖြစ်ကုန်ပါတယ်ဒါနဲ့ပတ်သက်ပြီးမြေလက်ဒေသမှာတောင်သူလယ်သမားအရေးလယ်ယာမြေဥပဒေဆိုင်ရာတင်နန်းတွေကိုပို့ချပေးနေသူတဦးကအခုလိုပြောပါတယ်
ဦးတန်းရွှေခေတ်ပေါ်စေစောခေတ်တခြားမှာဖောက်လုပ်ခဲ့တဲ့ဆယ်တွေကတော့ကောင်းယူတဲ့စူးစူးပြီးနေတာများတာကိုတွေ့မြင်နေရတာပေါ့ဗျာအစိုးရဆင်းကြောင်းနေမအောင်မြင်တာဟာဒီပြည်ပြည်ချင်းသိမ့်မှုမရှိဘူးနောက်တော့ကလက်တွေ့မကြဘူးစီမံခန့်ခွဲတဲ့အခါမှာလည်းဆယ်မြောင်းတွေကသူစဉ်းစားကြမလုပ်ခဲ့တဲ့ဟာတွေပေါ့လက်တံတွေနဲ့ရေးပေးတဲ့အခါမှာလက်တံမြောင်းတွေကသူကအောက်ကလေတွေကအပေါ်ကဖြစ်နေတာပေါ့ဆယ်ရီတော့လက်သမားတွေကမလုပ်ရလဲဆိုတော့ဆက်တင်တဲ့အခါပြန်ဆုပ်တင်ဆုပ်ပြီးလေတဲ့ဟိုတင်ရင်စီမံခန့်ခွဲမှုအလွဲတွေပေါ့ဆယ်ဆောက်လိုက်ပြီဆိုကြရအဲ့ဒီနေရာမှာရှိတယ်မြေမျက်နှာသွင်းနေရတော့သူ့သဘာဝအတိုင်းမဟုတ်တော့ဘဲနဲ့ဟိုလုံးဝကိုပြောင်းလဲသွားတာကိုဒီရေဝဲဧရိယာထဲမှာကြောက်ဟိုတိတော်တွေလည်းပါတယ်သူ့သဘာဝအလျောက်ပေါ့ရှူတွေ၆ပြားနေစစ်စစ်နေတဲ့ရေတွေကဒီတိတော်စီကိုမရောက်တော့တဲ့ဘဲနဲ့ဒီကဘေးကစနစ်ပေါ့ဗျာပြည်ရွှင်းသွားတဲ့ခြေနေမျိုးတွေကိုလည်းဆယ်ကြောင့်ဟိုကျုံရတယ်ပေါ့ဗျာ
အစိုးဆုံးကတော့စစ်အစိုးရခေတ်တွေကတိဆောက်ခဲ့တဲ့ဆယ်ကြီးတွေမှာမိုးများရေများလာရင်ဒေသခံတွေကိုပြောင်းရွှေ့တာတွေလုံလောက်အောင်လုပ်မပေးဘဲဆယ်တွေဖောက်ထုတ်လိုက်တာပါပဲပြီးခဲ့တဲ့2018ခုနှစ်ဩဂုတ်လအတွင်းကဆိုရင်ပဲခူးတိုင်းရေတာရှည်မြို့နယ်တဲကစွာချောင်းရေတမန်ကျိုးကြပြီးလူသေဆုံးမှုတွေရှိခဲ့တယ်လို့သတင်းတွေကြေလဲတွေရေမြုပ်ကုန်ပါတယ်ဒါအပြင်ကျေးရွာ80ကျော်လောက်ကရုတ်တရက်ရေမြုပ်ကုန်ပြီးတောင်ငူရေတာရှည်စွာမြို့လာစတဲ့မြို့တွေမှာကယ်ဆယ်ရေးစခန်းတွေဖွင့်ထားရပါတယ်အဲ့ဒီဆဲမချိုးခင်ကသက်ဆိုင်ရာကနေစိုးရိမ်စရာမရှိဘူးလို့တောင်ကြေညာခဲ့ပါသေးတယ်ခင်ဗျာ
ကိုကမောင်စုံမင်းစုံစမ်းမင်းမြန်ပြီးတက်ဆက်ခဲ့တာပါ VOA မြန်မာပိုင်းရဲ့မနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးစာတွေပေးပို့လိုရဆိုရင် VOA email လိပ်စာက bambis@voanews.com ကိုရေးသားပေးပို့နိုင်ပါတယ်။ဒါမှမဟုတ်လည်း VOA ရဲ့ Facebook Messenger ကနေလည်းစာရေးဆက်သွယ်ပေးပို့နိုင်ပါတယ်။တော်တော်ရှင်စီကရေးသားပေးပို့ချက်တွေကိုစောင့်မျှော်ကြိုးစွနေပါတယ်ခင်ဗျာ။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ American နိုင်ငံရေးဘက်ကြောင်းကြည့်အောင်ပါခင်ဗျာ။သမ္မတဟောင်း Donald Trump ပေါ်စွဲချက်တွေနဲ့ပတ်သက်ပြီးဒီသတင်းပတ်အတွင်းမှာပဲ Georgia ပြည်နယ်အစိုးရရှိနေက grand jury အဖွဲ့ရှေ့မှောက်မှာရှောက်လွဲဖို့ရှိနေပါတယ်။ရွေးကောက်ပွဲရလဒ်ပြောင်းလဲသွားအောင်ကြိုးစားမှုကြောင့် Trump ပေါ်ဆုံးထချိန်မြောက်ထပ်မံဆွဲချက်တင်လာနိုင်ချိန်မှာပြည်ပခါတွေဖြစ်လာနိုင်ခြင်းနဲ့ပတ်သက်လို့တာဝန်ရှိသူတွေကလည်းစိုးရိမ်နေကြပါတယ်။လုံခြုံရေးအတွက်ကတော့တင်းတင်းကြပ်ကြပ်စီမံထားတာပါ။ VOA သတင်းတောက် Veronica Iglesia ပေးပို့ထားတဲ့သတင်းကိုကိုအောင်ကတင်ပြပေးထားပါတယ်များ။
သမရဟောင်းဒေါ်နယ်ထရန့်အပေါ်စရုတ်တမြောက်ဆွဲချက်တင်မဲ့ဂျော်ဂျီယာပြည်နယ်ဖူတန်ခရိုင်တရားရုံးမှာလုံခြုံရေးအပြေအဝချထားပါရယ်ဖူတန်ခရိုင်ရှိနေဖန်နီဝီလစ်စာဂရန်ဂျူရီအဖွဲ့ရှိမှသူ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုထွက်ဆုံမှာပါ2020အမေရိကန်သမရရွေးကောက်ပွဲရလဒ်ပြောင်းလဲသွားအောင်ပြည်နယ်ရွေးကောက်ပွဲတာဝန်ရှိသူတွေကိုဖိအားပေးခဲ့သလားဆိုတာအပြင်မဲဆင်းအတုတွေဖန်တီးဖို့လည်းဖိအားပေးပြောဆိုတာတွေနဲ့ပတ်သက်ပြီးအစိုးရရှေ့နေဘက်ကစုံစမ်းစစ်ဆေးခဲ့တာပါ Trump ကတော့သူ့ပေါ်ဆွဲဆိုချက်တွေကိုအမြဲတစေညှင်းပယ်ပြီးသူ့ပေါ်နိုင်ငံရေးအရာထိုးနှက်လှုပ်ကြံတာသာဆိုပြီးတော့ခုခံပြောဆိုလို့ရှိပါရဲ2020သမရရွေးကောက်ပွဲအပြီးဂျော်ဂျီယာပြည်နယ်မှာမဲပြန်ရေးတွက်ဖို့ Trump ဘက်ကတောင်းဆိုတာကြောင့်လည်းမဲပြန်ရေးတွက်ခဲ့ရတာပါ
We counted the ballots 3 times.
သုံးကြိမ်မဲပြန်ရေးတွက်ခဲ့ပါတယ်။သူရှုံးပေမဲ့လည်းမရှုံးဘူးဆိုပြီးစန့်ငင်းနေတာကြောင့်တင်းမာမှုတွေပြည်ပခါတွေပိုပြီးကြီးထွားလာပါတယ်
။ Trump မှာသူ့ပေါ်ဆွဲချက်တင်သူတွေကိုလက်တုံပြတ်မယ်ဆိုပြီးတော့လည်းလူမှုကွန်ရက်မှာချိန်ကျောက်လေးရှိတာကြောင့်သူ့ကိုထောက်ခံသူတွေရဲ့အကြမ်းဖက်လာနိုင်ခြေကိုစိုးရိမ်နေကြပါတယ်
။ It's not going to be a bunch of conspiracy. ယူဆ
သူတွေချင်းသာမဟုတ်ပါဘူး။စိတ်ပုံမှန်မဟုတ်တဲ့အစွန်ရောက်သူတွေလည်းပါဝင်လာနိုင်ပါတယ်။
ဂျော်ဂျီယာမှာသာဆွဲချက်တင်ခံရမယ်ဆိုရင်တော့2024သမရရွေးကောက်ပွဲမှာမဲပေးမဲ့သူတွေအခြေအနေမှန်ကိုသတိပြုသင့်တယ်လို့တချို့ကထောက်ပြပါရယ
် Republican မဲပေးသူတွေကိုယ့်ဘာသာပြန်မေးရမယ်မေးခွန်းနှစ်ခုရှိပါတယ်ပထမကကျူးလွန်ခဲ့တာပြီနဲ့ပတ်သက်ပြီးအမှု၄ခုနဲ့ဆွဲချက်တင်ခံထားရသူဟုတ်သလားဆိုတာရယ်2024နိုဝင်ဘာမှာဂျိုးဘိုင်တန်ဒါမှမဟုတ်တခြားဒီမိုကရက်တဦးဦးကိုဘယ်သူကအနိုင်ယူနိုင်မလဲဆိုတာရဲ့ကိုပ
ါသမ္မတဂျိုးဘိုင်ဒန်လည်းနိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေကိုပေါ်ဆစွာတင်စီမှုနဲ့စုံစမ်းစစ်ဆေးခံရသူပါဒါအပြင်သမ္မတရဲ့တာဟန်တာဘိုင်ဒန်ရဲ့နိုင်ငံခြားကုမ္ပဏီနဲ့ဆက်စပ်တဲ့စီးပွားရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့လည်းလွတ်လပ်စွာစုံစမ်းစစ်ဆေးနိုင်မှုပြီးခဲ့တဲ့သတင်းပတ်ကအထူးစုံစမ်းစစ်ဆေးမှုခန့်ထားပါတယ်
that this guy was addicted to drugs
သူကမွေးစေဆွဲနေသူဆိုတာအားလုံးအသိထားပါလေဥပဒေနဲ့မညီညွတ်တဲ့အမားတွေအများကြီးလက်ကျူးလွန်ထားပါလေတရားဥပဒေအတိုင်းဆောင်ရွက်ဖို့ကျွန်တော်တို့ကပြောထားပြီးသားပ
ါဟန်တာဘိုင်ဒန်ဟာအခွန်ရှောင်ရှားမှုတရားမဝင်လက်နဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးအပြစ်ရှိကြောင်းဝန်ခံထွက်ဆိုထားတာကြောင့်သူ့အမှုနဲ့ပတ်သက်ပြီးတော့ရုံးတင်စစ်ဆေးဖို့အလားအလာများကြောင်းအစိုးရရှေ့နေတွေကပြောဆိုပါတယ်ခင်ဗျာ
ကောင်တင်ဆက်တဲ့အမေရိကန်နိုင်ငံရေးအစီအစဉ်မှာအခုတော့လူမှုမီဒီယာတွေကလူကြီးများသတင်းတွေမတင်ဆက်မိမှာအတန်ထက်မြန်တဲ့လက်နက်တွေကြောင်းရှင်းပြချက်ကိုကြည့်အောင်ပါအမေရိကန်ပြည်ထောင်စုနဲ့ဂျပန်တို့ဟာအတန်ထက်မြန်နှုံမြန်နဲ့ပြန်တန်းနိုင်တဲ့ hypersonic လက်နက်တွေကိုဂျာဝင်ဖြတ်တိုက်လို့ရမယ်ဒုံးကျည်ပူရဲတီထွင်မှုဆွေးနွေးနေကြပြီးသဘောတူညီချက်ရကနီးပြီလို့ဂျပန်ကသတင်းတွေမှာဖော်ပြပါတယ်တရုတ်ရုရှားနဲ့မြောက်ကိုရီးယားတွေမှာ hypersonic လက်နက်တွေပိုင်ဆိုင်ထားတာဖြစ်ပြီးရုရှားကယူကရိန်းချူချော်စစ်ပွဲမှာအုံပြုနေတယ်လို့မြောက်ကိုရီးယားကတော့အတန်ထက်ဆယ်စားမြန်တဲ့ဒုံးကျည်ကိုစမ်းသပ်ခဲ့တယ်လို့လိလာချက်ချုပ်မှာဖော်ပြထားပါတယ်။ဒီမှာ hypersonic လက်နက်ဆိုတာဘယ်လိုလက်နက်မျိုးပါလဲ။ဘယ်လိုစွမ်းဆောင်ရည်ရှိပါသလဲ။ AFP ရဲ့ပုံပြရုပ်သံကိုပြန်လည်တဆက်ပေးထားပါတယ်များ။
လက်နက်မျိုးဆက်တင်များဖြစ်ပြီးတော့ဒီဒုံးကျည်တွေဟာအမြန်နှုံး Mach 5 နောက်တနည်းပြောရရင်အတန်ထက်5ဆမြန်ပါလေ။အမျိုးအစား2မျိုးရှိပြီးတော့အတန်ထက်မြန်တဲ့ Hypersonic Cruise ဒုံးကျည်နဲ့ Hypersonic Glider တို့ဖြစ်ပါလေ။ဒုတိယအမျိုးအစားကပယ်တင်းတဲ့ဒုံးကျည်နဲ့တွဲထားတာဖြစ်ပါလေ။လေထုအပေါ်လွှာအမြင့်မီတာ5000ကျော်ကိုရောက်ဖို့အတွက်ဒုံးကျည်ကနေ Glider ကအခွဲပြန်ထွက်သွားတာပါ။ပြီးတော့မှသူကပြင်းမှတ်ကိုရောက်ဖို့အတန်ထက်အမြန်နှုံးနဲ့ခံမှန်းလို့မရတဲ့လမ်းကြောင်းကနေဝဲပြန်သွားပါလေ။ဒီမှာရည်ရွယ်ချက်ကဒုံးခွင်တောင်းဒါမှမဟုတ်လေကြောင်းရံကာကွယ်ရေးစနစ်တွေဖမ်းယူလို့မရနိုင်တဲ့အမြင့်ကနေပြန်တန်းနေဖို့ပါ။မောင်းနေရမှာပါတဲ့အတွက်အဖြစ်ဖြစ်ချင်းအချိန်လျော့ပြီးတော့ဟိုဘက်ဒီဘက်ကွေးကောက်သွားတာမျိုးနဲ့ရန်သူရဲ့ထောက်လန်းရေးစနစ်တွေမှန်းမရအောင်လုပ်နိုင်ပါလေ။ Cruise ဒုံးကြီးကတော့ Jet Engine ရဲ့အတန်ထက်မြန်တဲ့ပောက်ကွဲအားရနဲ့ကိုယ်ပိုင်မောင်းနေအားရှိပါလေ။စာတင်ပြန်တမ်းပြီဆိုတာနဲ့ဒုံးကြီးကမျက်နှုံးမြင့်နဲ့ပြန်တမ်းပြီးတော့ပြင်မှတ်တွေ့ရင်ထိုးစင်းသွားတာဖြစ်ပါလေဒ ဒီတော့ကြီးကတော့ဂလိုက်ဒါထဲအနေနဲ့အမြင့်မီတာ2000ကနေ3000ကျော်မှပြန်ပြီးတော့လမ်းကြောင်းကိုလို့လို့ပြန်တန်းနိုင်တာကသူ့ရဲ့အားသားချက်ဖြစ်ပါတယ်။
တန်ထက်မြန်တဲ့နေ့တွေအကြောင်းပုံပြရုပ်သံရှင်းပြချက်ပါအခုတော့လူမှုကွန်ရက်ကလူကြီးများသတင်းတွေအကြောင်းဆက်ကြအောင်ပါခုရပိုင်းနေတဲ့လူကြိုက်များတဲ့ social media ဘော်ကသတင်းတိုလေးတွေကိုမအေးတန်တဲ့ကျော်ကစူးစီးတင်ဆက်ပေးထားပါတယ်မြန်
Belgium နိုင်ငံကပိုင်ဆိုင်ခဲ့တဲ့တင်ကားတွေယူကရိန်းမှာမြင်ရတော့မှာပါ Leopard 1 အမျိုးအစားတင်ကားတွေကိုယူကရိန်းပို့ဖို့အတွက်ဥရောပနိုင်ငံတနိုင်ငံကဝယ်ယူလိုက်တာဖြစ်ပါတယ်။လက်နက်ကုန်သည်ပွဲစားတအုပ်ကဒီကားတွေကိုလွန်ခဲ့တဲ့9နှစ်ကျော်ကလေးကဝယ်ထားတာဖြစ်ပြီးတော့အခုတော့ယူကရိန်းအတွက်ဝယ်ပေးခြင်းနဲ့နိုင်ငံတနိုင်ငံကိုပြန်ရောင်းလိုက်တာပါ။အစီး 90 ရောင်းလိုက်ရပြီးတော့ဘယ်နိုင်ငံကိုရောင်းတာလဲဈေးဖက်လောက်လဲဆိုတာတော့မပြောပါဘူး။ Leopard 1 အမျိုးအစားတန်ကားတွေကဂျာမနီနိုင်ငံက1960ပြည့်လွန်နှစ်တွင်မှစတင်ထုတ်လုပ်ခဲ့တာဖြစ်ပါတယ်။လက်ပတ်တူအမျိုးအစားထက်ပေါ်ပါသလိုအဓိကတက်ဆင်ထားတဲ့တနက်အမျိုးအစားလည်းကွာခြားပါတယ်။အခုရောင်းလိုက်တဲ့ကားအမျိုးအစားဒီဇိုင်းကတော့1960ပြည့်လွန်နှစ်ပိုင်းတွင်မှထုတ်တာဖြစ်ပါတယ်။
စက်တင်ပြန်ပြီးတော့မှရတဲ့အောင်မြင်မှုတွေဂရစ်မာရှယ်အထူးပြောရွှင်နေပါတယ်။အမေရိကန်နာမည်ကျော်စာရေးဆရာကြီးအာနက်ဆန်မင်ဝဲကွယ်လွန်သွားခဲ့တာနှစ်ပေါင်း60ကျော်ကြာခဲ့ပြီမဲ့သူအသက်80နေထိုင်ခဲ့တဲ့ဖလော်ရီဒါပြည်နယ်ကီးဝက်စ်ကသူသွားနေကြဘားဆိုင်တွေမှာသူ့အတွက်အမှတ်တရလူလူပြိုင်ပွဲနှစ်စဉ်ကျင်းပတာဖြစ်ပါတယ်။
This is the best birthday that I have ever had.
Garrett Marshall ပြောသွားခဲ့ပါတယ်။ ဆိုင်ယင်းဆရာကြီး ဟက်မင်ဝေရဲ့ နာမည် Papa ကို အစွဲပြုပြီးတော့ လူလူ Papa ပြိုင်ပွဲအတွက် လူပေါင်း 140 ပါဝင်ရှင်ပြိုင်ခဲ့ကြပါတယ်။ ပြိုင်ပွဲဝင်အများစုက သူမဆုံးငင်ကား ပုံစံ မုတ်ဆိပ်ဖြူစီနဲ့ ပြိုင်ကြတာပါ။ ပြိုင်ပွဲကျင်းပတဲ့ Sloppy Joe ဘားကို ပပလူခေါ်တဲ့ဆရာကြီး 1930 ပြည့်လွန်တက်ရှိထင်ရှားရှိစဉ်ကမကြာခဏလာတတ်ပါတယ်။ဆိုင်ယင်းဆိုင်ယင်းဟက်မင်ဝေက 1920 ကနေပြီးတော့ 1950 ပြည့်လွန်နှစ်ကြာကာလတွေမှာစာရေးအရေးအများဆုံးဖြစ်ပြီးတော့ 1954 ခုနှစ်မှာတော့နိုဘယ်ဆာပေးဆုချီးမြှင့်ခံခဲ့ရတာပါ။ပြိုင်ပွဲကျင်းပတဲ့နေ့မတိုင်ခင်တည့်ရက်ကတော့ဆရာကြီးဟက်မင်ဝေရဲ့ 124 နှစ်မြောက်မွေးနေ့ဖြစ်ပါတယ်။
စပိန်တခုနဲ့အဖွဲ့ကြနေတဲ့ခွေးလေးပါအမေရိကန်ပြည်အောင်စုဆန်ဒီယေဂိုမြို့ကအင်တိန်ကိုဇွန်လ9ရက်နေ့ကတခိုးဝင်ပြီးတော့ကိုရောင်ဖြစ်ရှိနေတဲ့စပိန်တွေကစိတ်ကြိုက်တစည်းကိုခိုးယူသွားခဲ့ပါတယ်။စပိန်ကခိုးတဲ့တခိုးနဲ့သဘောကောင်းတဲ့ခွေးလေးတွေ့ကြပြီးတော့မိတ်ဆွေဖြစ်သွားခဲ့ပါတယ်။တခိုးကစပိန်တစည်းကိုဒီကိုရောင်နဲ့ကနေတွန်းထုတ်ယူသွားပြီးတော့မှကိုရောင်နဲ့ပြန်လ တွေ့ရပါတယ်။တခေါက်ကခွဲကိုမင်းကတကယ်ကိုအလိမ္မာဆုံးခွဲလေးပဲလို့ပြောသွားတာကိုလည်းဗီဒီယိုမှာကြားနိုင်ပါတယ်
။ Dude, remember the coolest dog
ever? အဲ့တော့တခေါက်ကဆပင်းကိုအေးအေးဆေးဆေးတွန်းထုတ်သွားခဲ့ပြီးတော့ခွဲလေးကလည်းသူ့ကိုငေးမြော်ချက်ရိုက်ခဲ့တာပါ။ဒီခွဲမျိုးစား Golden Retriever ခွဲမျိုးကလူရင်းနဲ့အထူးရင်းနှီးတဲ့ခွဲမျိုးဖြစ်ပြီးတော့မျက်မမြင်တွေအတွက်လမ်းပြခွဲတွေဖြစ်နေလဲသုံးပါတယ်။လူရောမျိုးကလူပြောများနေတဲ့စုစုပိုင်းမှာနေရောင်ပန်းရောင်နေတဲ့ဒီဇိုင်းစင်တာပြီးတော့ဂျပန်ရဲ့ဇဂလုံးဖြစ်တဲ့ချစ်စရာကောင်းလိုက်တာလေးတွေဆိုတဲ့ကဝါရီစတိုင်နဲ့ဖွင့်ထားတာမလို့ထူးခြားပါတယ်။ဂျပန်အနုပညာရှင်ဆေဗက်ရှန်မတ်ဆူဒါကဂျပန်ရဲ့ကဝါရီပုံစံနဲ့ဆူရှိကိုပေါင်းဆက်ပြီးတော့စိုင်းဖွင့်လိုက်တာပါ။ပန်းရောင်နေရောင်မီးတွေရဲ့ဂျပန်ကာတွန်းပုံစံကြောင်တွေရဲ့မျက်နှာချက်ကတွဲလောင်းကျနေတဲ့နှာခမ်းညီတွေရဲ့ကိုတွေ့ရပါမယ်။Marion Webster အင်္ဂလိပ်အပြီးတယ်မှာတော့ကဝါရီဆိုတာတိတိလေးနဲ့ချစ်စရာဖြစ်တာဒါမှမဟုတ်သိက္ခာချစ်ဖို့ကောင်းတာလို့ဖော်ပြပါတယ်။စိုင်းဖွင့်တဲ့မက်ဆူဒါကလည်းကိုဗစ်လွန်နယူးယောက်မြို့ကြီးမှာကောင်းတဲ့လက္ခဏာဆောင်တဲ့အရာတွေများများလိုနေလို့ဒီလိုစိုင်းဖွင့်ဖြစ်တာလို့ဆိုပါတယ်။ဆူရှိတလေးဆူရှိဆိုင်နယူးယောက်မှာဖွင့်တော့လာစားဖို့စီရင်ပေးသွင်းပြီးတော့အလဲရောက်ဖို့စောင့်နေရတဲ့သူ3000တောင်ရှိခဲ့ပါတယ်။ ော့ကမ္ဘာအေးဆုံးရာသီဥတုပြင်းထန်ဆုံးနေရာမှာတည်တဲ့ဖျဲသည်ဖြစ်ပါတယ်။စိုက်ပျိုးစမ်းသပ်သူတွေကအန်တာတိကဒေသမှာရှိတဲ့ Vostok သုတေသနဌာနကသိပ္ပံပညာရှင်တွေပါ။မြေပြင်ပူချိန်အနှုတ်89ဒီဂရီအေးခဲနေတဲ့တောင်ဝင်းရိုးစွန်းဒေသမှာကသူတို့လိုမျိုးသုတေသနလုပ်တဲ့သူတွေကလွဲပြီးတော့တက်ရှိလှုံ့ရှားမှုမရှိအထူးကြံဆန်လာတဲ့နေရာဖြစ်ပါတယ်။ဒါကြောင့်မလို့1958ခုနှစ်ထက်ကဆိုဗီယက်ပြည်ထောင်စုကတည်ထောင်ခဲ့တဲ့ဒီဗော့စတော့သုတေသနစခန်းမှာဟင်းနေဟင်းရက်တွေ၊ဘယ်ရီသီးတွေ၊ဟင်းခတ်အမွေးကြိုင်တွေစိုက်ပျိုးရတာမျက်စိပဓာတာအပြောင်းလဲဖြစ်စေပြီးတော့သုတေသီတွေအတွက်စိတ်ပျော်ရွှင်စေတဲ့နေ့တစ်မျိုးဖြစ်ပါတယ်။တက်ရှိမပါတဲ့အဖြူရောင်ရေခဲလွင်ပြင်ကြီးပဲမြင်နေရတဲ့အစားစိမ့်စိမ့်ဆူဆူစိုက်ပျိုးပင်လေးတွေကိုအားလုံးကကြည့်ကျင်နေမိပါတယ်။သူတို့ကဖန်လုံးအိမ်စိုက်ပျိုးကန်တစ်ခုကိုတက်ဆင်ပြီးတော့ဖျဲသည့်မျိုးစားကိုလည်းတည်ချာရွေးချယ်ခဲ့ပါတယ်။လေပြင်းအနေနဲ့တန်းအောက်ဆီဂျင်နည်းတဲ့ဓာတ်တွေကိုခံနိုင်တဲ့အမျိုးအစားကိုရွေးချယ်ပြီးတော့သိပ္ပံပညာရှင်တွေစိုက်ပျိုးထားတာဖြစ်ပါတယ
်။လူမှုမီဒီယာတွေပေါ်ကလူချိန်များတဲ့သတင်းတိုလေးတွေကြောင့်မတ်အီသန်နာကျော်စူးစီးတင်ပြခဲ့တာပါ။အခုတော့တောင်အာဖရိကနိုင်ငံကိုသွားကြအောင်ပါ။တောင်အာဖရိကကခေါင်းဆောင်ကြီးနယ်ဆန်မန်ဒဲလာ18နှစ်ကြာအကျဉ်းဆန်ခဲ့ရတဲ့အကျဉ်းတော်ဟောင်းကြီးစီကိုသွားအောင်ဖြစ်ပါတယ်။ကိတ်တောင်မျိုးကနေသင်မောနဲ့သွားရတဲ့ Robin ကျွန်းပေါ်ကအကျဉ်းတောင်ကြီးစီကိုမတ်ဆုမြတ်မုံကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်။
ပါတဲ့တောင်အာဖရိကနိုင်ငံစီရောက်လာတဲ့ကမ္ဘာလှည့်ခီးသည်တွေအနေနဲ့ Robin Island ကျွန်းပေါ်ကအချင်းထောင်စီကိုအထူးတလဲသွားပြီးတော့ကြီးကြလေးရှိပါတယ်။28နှစ်ကြာအချင်းကြားခဲ့တဲ့တောင်အာဖရိကခေါင်းဆောင်ကြီးနယ်ဆန်မန်ဒဲလာရဲ့18နှစ်ကြာထောင်တက်တန်းက Robin Island ကျွန်းပေါ်ကအချင်းထောင်မှာကုန်ဆုံးခဲ့တာဖြစ်ပါတယ်။ Cape Town မြို့ကနေပြီးတော့သင်္ဘောနဲ့လာရတဲ့ Robin Island ကျွန်းစီကိုကမ္ဘာလှည့်ခီးသည်တွေပါတဲ့ကတို့သင်္ဘောတစ်နေ့ကို၄ချိန်ပြေးဆွဲပေးပါတယ်။အခုပြလိုက်လှုပ်ထားတဲ့အချင်းထောင်စီလာပြီးတော့လေးလာသူတွေကိုအရင်တုန်းကဒီမှာထောင်ကျခဲ့ဘူးတဲ့အချင်းသားဟောင်းတွေကိုတိုင်းလိုက်လံရှင်းပြနေတာပါ Mr. Mandela အပါအဝင်အသားရောင်ခွဲခြားမှုကိုစန့်ကျင်ခဲ့တဲ့ ANC ပါတီခေါင်းဆောင်တွေနှစ်ပေါင်းများစွာအချင်းကျခဲ့တဲ့ Robin Jones အချင်းထောင်စီကိုအခုလိုကိုယ်တိုင်မလာနိုင်သူတွေအတွက် Google ကုမ္ပဏီကအွန်လိုင်းကနေလေးလာနိုင်ဖို့ဓာတ်ပုံတွေဗီဒီယိုတွေနဲ့မကြခင်တုန်းကပဲဖန်တီးပေးခဲ့ပါတယ်Robin Jones စရောက်လာတဲ့နေရာကနေ Nelson Mandela နေသွားခဲ့တဲ့အချင်းကန်ထောင်ပိုင်တွေရဲ့ရုံးကန်အချင်းသားတွေအလုတ်ကျန်းလုတ်ခဲ့ကြရတဲ့ထုံးကြောက်တွင်းတွေကိုဓာတ်ပုံတွေဗီဒီယိုတွေနဲ့ရှင်းပြထားတာပါအဲ့လိုလုတ်ပေးထားတဲ့အတွက်ဒီကိုလူတွေပို့ပြီးလာအောင်ဆွဲဆောင်ရအောင်ရောက်တယ်လို့ဆိုပါတယ
် It actually inspires you to come to the island it's not that
တကယ်တော့ကိုယ်တိုင်လာကြည့်ရတဲ့ရတာကိုပြတ်မသွားစေတဲ့အပြင်ဒီကျွန်းစီကိုလာခြင်းစိတ်ပူရောင်ပေါက်စေပါတယ်အပြင်မှာမြင်ခြင်းတွေ့ခြင်းစိတ်ကိုပို့ပြီးတော့မှဖြစ်စေပါတယ်ဥပမာကိုတဲမဲ့ဟိုတယ်ကြောင်းအွန်လိုင်းမှာပြထားတဲ့ဓာတ်ပုံတွေကိုကြည့်ပြီးတော့ဒီဟိုတယ်ကန်းကဘယ်လိုပုံစံမျိုးလဲဘာတွေပါတယ်လဲဆိုတာကိုအရင်လေ့လာသလိုမျိုးပါဒီကုမြောက်ဖူးခင်အရင်အွန်လိုင်းပေါ်မှာအချင်းတော်နဲ့ပတ်သက်ပြီးတော့တိထားရင်းနှီးထားပြီးသားဖြစ်နေအောင်ကျွန်တော်တို့ကလှုပ်ထားပြီးတဲ့သဘောပ
ါကမ္ဘာတစ်ဝှမ်းမှာရှိတဲ့မြို့တွေလမ်းတွေကိုကမ္ဘာဘယ်နေရာကမဆိုမြင်ရအောင်လို့ Google က360 degree ပတ်လည်ဓာတ်ပုံရိုက်ပြီးတော့အွန်လိုင်းပေါ်မှာတင်ပေးနေတာပါ Robin Jones လို့သမိုင်းဝင်ဖြစ်တဲ့နေရာတွေအဖြစ်အပျက်တွေကိုတော့Google ရဲ့ Cultural Institute ဆိုတဲ့ website မှာလေ့လာနိုင်အောင်လို့လုပ်ထားပေးပါတယ
်။ So I mean Robin Island is an iconic place it's symbolic
Robin Island ကျွန်းဆိုတာထင်ကရနေရာတစ်ခုဖြစ်တဲ့အပြင်တောင်အာဖရိကနိုင်ငံလွတ်လပ်ရေးရဲ့သင်္ကေတလည်းဖြစ်ပါတယ်။တောင်အာဖရိကမှာရှိတဲ့လမ်းတွေပန်းခြံတွေရဲ့နေရာတွေကိုစပြီးဓာတ်ပုံရိုက်ယူကြတဲ့က Robin Island ကျွန်းကိုသမိုင်းမှတ်တမ်းတစ်ခုအနေနဲ့ Google ကမှတ်တမ်းတင်ပြုစုထားရမယ်ဆိုတာနှစ်ခါစဉ်းစားစရာတော့မလိုခဲ့ပါဘူး။Robin Island ပြလိုက်ကလည်းလူလူလားလားကူညီခဲ့ပါတယ်။ကျမတို့ဘက်ကနီးပညာစိုက်တယ်၊သူတို့ဘက်ကကြံတဲ့အပိုင်းအားလုံးကိုကူညီပေးပါတယ်။အခုလို online ပေါ်ကနေတမိုင်းတစ်ခုကိုလူအများသိနိုင်ခံစားနိုင်အောင်လုပ်ပေးရတဲ့အတွက်ကျမတို့အနေနဲ့လည်းသိတ်ကိုစိတ်လှုပ်ရှားရပါတယ် ။အနာကြီးယောဂတွေတွေကိုတီးတန့်ထားခဲ့တဲ့နေရာ၊ဆက်ယောဂကုဆေးရုံရှိခဲ့တဲ့နေရာ၊နောက်ဆုံးမှလုံခြုံရေးတင်းကျပ်လာတဲ့အကျဉ်းထောင်ရှိခဲ့ရာ Robin Island ကျွန်းဟာအခုတော့အမွေအနှစ်ထိမ့်သိမ်းရာနေရာအဖြစ်နဲ့ကုလသမဂ္ဂကသတ်မှတ်ထားပါတယ်။Africana လူပြူတွေအုပ်ချုပ်ခဲ့တဲ့ Robin Jones အကျဉ်းထောင်မှာအကျဉ်းသားတွေဟာခက်ခက်ခဲခဲအချိန်တွေကိုဖြတ်သန်းခဲ့ကြရတာပါ။အကျဉ်းသားတွေအနေနဲ့တစ်နှစ်လုံးနေမှမိသားစုစီကစာနှဆောင်ပဲရကြပါတယ်။ Mr. Mandela ရဲ့အဲ့ဒီအချိန်တုန်းကဇနီးဖြစ်သူ Winnie Mandela ဆိုရင်လေတစ်နှစ်ကိုနှစ်ချိန်သာထောင်ဝင်စာတွေ့ခွင့်ရခဲ့တာပါ။အပြင်ကဘာနဲ့အဆက်အသွယ်ပြတ်နေတဲ့အကျဉ်းသားတွေအနေနဲ့ထောင်ဝင်စာလာတွေ့သူတွေခိုးယူလာတဲ့သတင်းစာတွေရမှာပဲသတင်းသိကြရတာဖြစ်ပါတယ်။
Google Cultural Institute website ကတဆင့် Robben Island အကျဉ်းထောင်အကြောင်းကိုလေ့လာသူတွေအနေနဲ့အကျဉ်းထောင်ကိုသာမကတမိုင်းအချက်အလက်တွေကိုပါလေ့လာနိုင်ကြမယ်လို့ Google ကဆိုပါတယ်
I think it is anybody who's familiar with our street view technology.
လမ်းတွေရဲ့အနေအထားနဲ့ပတ်ဝန်းကျင်အမြင်ကိုသိအောင် online ပေါ်မှာလုပ်ပေးထားတဲ့ Google ရဲ့ street view ကိုရင်းနှီးပြီးသားဆိုရင်တော့ Robben Island Cultural Institute မှာလေ့လာရတာစိတ်မှာမဟုတ်ဘူးလို့ထင်ပါတယ်။တော်တော်ဝဆင်ပါတယ်။မတူတာကတော့ဒီမှာအချက်လက်တွေကပိုပြီးပြည့်စုံအောင်ထည့်ပေးထားတာပါ။အကျဉ်းသားတွေဒီမှာအချင်းကျနေတော့ငါသူတို့မိသားစုတွေစီရေးခဲ့တဲ့စာတွေဒီကျွန်းပေါ်မှာတွေ့ရတဲ့စိတ်ဝင်စားစရာအရာဝတ္ထုပစ္စည်းတွေရဲ့ဓာတ်ပုံတွေကိုပါတွဲပြီးဖော်ပြပေးထားပါတယ်
။ Robben Island အကျဉ်းထောင်ကလွတ်မြောက်ပြီးတဲ့နောက်မှာတောင်အာဖရိကသမ္မတဖြစ်လာခဲ့တဲ့ Nelson Mandela ဒီကျွန်းပေါ်မှာအချင်းကျနေစဉ်ကာလတွေမှာဘလိုနေထိုင်စားတောက်ခဲ့ရတယ်လဲဆိုတာကိုလေ့လာသူတွေအနေနဲ့မှတ်စာကြည့်လို့ရနိုင်ပါတယ်။ကျွန်းပေါ်ကထုံးချောက်တွင်တွေမှာ Mr. Mandela 12 နှစ်လောက်အလုပ်ချမ်းလုပ်ခဲ့ရတဲ့အတွက်မျက်စိနဲ့အဆုတ်ဆံရဝေဒနာတွေကိုလည်းသူကွယ်လွန်သွားတဲ့အထိခံစားခဲ့ရတာပါ။တောင်အာဖရိကနိုင်ငံသမိုင်းမှာအင်မတန်မှအရေးပါလာတဲ့ခုလိုနေရာစီကိုကိုယ်တိုင်မလာနိုင်သေးဘူးဆိုရင်တော့လောလောဆယ်မှာတော့ Google နဲ့ Robben Island ပြလိုက်တို့ရဲ့အထောက်အမှုကြောင့် online ပေါ်ကနေလေ့လာနိုင်ကြမှာဖြစ်ပါရဲ့ရှင
်။မဆွမျက်မှွန်တက်ဆက်တဲ့ဘာတလောခီးသွားအစီအစဉ်ဖြစ်ပါတယ်။ VOA American အတန်ကထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာအတွင်းဖျက်ပြနေတဲ့သတင်းထုတ်တွေကိုပေးပို့လို့ရဆိုရင်တော့ကျွန်တော်တို့စီကိုစာရေးလို့ရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုဦးတမောင်အတန်ကပြောပြပေးပါအောင်ခင်ဗျာ။
အမေရိကန်တောင်ကိုရီးယားနဲ့ဂျပန်တို့ဒီအပတ်တွင်ကျင်းပမယ့်သုံးနိုင်ငံထိပ်တည်အစည်းအဝေးကိုတင်းမာမှုကြီးမားလာအောင်စွန့်ပေးတဲ့အစည်းအဝေးဖြစ်တဲ့အတွက်မရှိပြင်းသင့်ဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနဒုတိယပြောရေးဆိုခွင့်ရှိသူဗေဒန်ပလက်ပတယ်ကအင်္ဂါနေ့ကပြောလိုက်ပါတယ်။နိုင်ငံရဲ့ဝန်ကြီးဌာနကပုံမှန်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေရဲ့မေးခွန်းကိုဖြေကြားရင်းပြောသွားခဲ့တာပါ။ကျွန်တော်တို့သုံးနိုင်ငံရဲ့ဘုံကြိုးစည်းပွားကိုယုံကြည်တဲ့နယ်ပယ်တွေမှာပူးပေါင်းဆောင်ရွက်ကြပြီးသုံးနိုင်ငံမိတ်ဖက်ဆက်ဆံရေးကိုပုံမှန်နဲ့ဆိုင်အောင်ဆောင်ရွက်ဖို့ပဲဖြစ်ပါတယ်လို့သူကဆိုပါတယ်။ရုရှားနဲ့မြောက်ကိုရီးယားဟာကာကွယ်ရေးကဏ္ဍပတ်ဝန်းကျင်နိုင်ငံပုံမူနီနီကပ်ကပ်နဲ့ပူးပေါင်းဆောင်ရွက်နေကြောင်းအင်္ဂါနေ့ကရုရှားဆိုတာသတင်းစာမှာဖော်ပြလိုက်ပြီးဒါဟာအမေရိကန်ပေါ်နိုင်ငံလုံးကအတူရက်တီဆန့်ကျင်တဲ့သဘောပြသလိုက်ပါတယ်။အင်္ဂါနေ့စောပိုင်းကရုရှားသမ္မတဗလာဒီမာပူတင်ကမြောက်ကိုရီးယားမျိုးသားလွတ်မြောက်ရေးနဲ့အထိမ်းအမှတ်ဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ကိုဂွန်ပြူတော်တော်ဝင်တော်ပေးပို့ရမှာနိုင်ငံခြားပုံမူပြီးလေးနက်တဲ့ဆက်ဆံရေးရှိဖို့တောင်းဆိုလိုက်ပါတယ်။အဲဒီလိုရုရှားကမြောက်ကိုရီးယားနဲ့လက်နက်ဆိုင်ရာသဘောတူညီချက်ရယူရဲဆိုရင်ကုလသမဂ္ဂဆုံးဖြတ်ချက်တွေကိုချိုးဖောက်အောင်ရောက်မယ်လို့အမေရိကန်ကလည်းအင်္ဂါနေ့ကပြောလိုက်ပါတယ်။ရုရှားနဲ့မြောက်ကိုရီးယားခေါင်းဆောင်တွေကနိုင်ငံပုံမူပူးပေါင်းဆောင်ရွက်လုပ်ကြမယ်လို့ပြောဆိုပြီးတဲ့နောက်အမေရိကန်ကအခုလိုပြောလိုက်တာပါ။ဘယ်လိုလိုကြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုပဲဖြစ်ဖြစ်ဒါမှမဟုတ်လက်နက်ရောင်းဝယ်ရေးသဘောတူညီချက်ပဲဖြစ်ဖြစ်ဒါကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုချိုးဖောက်တာဖြစ်ပါလိမ့်မယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကဆိုပါတယ်။2026ခုနှစ်အာဆီယံအလက်ကျဥက္ကဋ္ဌနေရာခုမြန်မာနိုင်ငံကရှောင်ပေးလိုက်မယ်လို့တန်တမာအတိုက်ဝင်းမှပြောနေကြတဲ့အကြောင်း Time PBS သတင်းကပြောပါတယ်။ဥက္ကဋ္ဌတာဝန်ကိုဖိလစ်ပိုင်ကယူပြီးမြန်မာနိုင်ငံက2029ခုနှစ်မှယူမယ်လို့လည်းဆိုပါတယ်။နေပြည်တော်မှာဖြစ်ပျက်နေတာတွေရမြန်မာနိုင်ငံအတွင်းလက်ရှိအခြေအနေရောအနာဂတ်အခြေအနေပါမရေမရာဖြစ်နေတယ်လို့ Time PBS ကသုံးသပ်ထားပါတယ်ခင်ဗျာ
။သတင်းအချင်းချုပ်ကိုဦးတမောင်တန်းကကြီးညာပေးကြတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာတွေကတော့ Nit Ivanov နဲ့ Zanib Abdurrahman တို့ဖြစ်ပါတယ်။ VOA American တန်ရဲ့မနေ့ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာ။မနေ့6နိုင်ရက်နေ့9နိုင်တီ line to meter 2440 51နဲ့ line line meter 60ပြင် VOA ရဲ့ Facebook စာမျက်နှာနဲ့ YouTube စာမျက်နှာ website တွေကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတက်ပါတယ်။သောတာရှင်တွေကမြဝပြည်သူပြည်သားအားလုံးဘေးရန်ရဲ့ကင်းကျန်းမှန်ရှိလန်းကြပါစေ။ကျွန်တော်ကတော့ညီငယ်ပါခင်ဗျာ
This program has come to you from the Voice of America, Washington. Welcome to the Voice